Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင်မိတ်ကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော် VOA မိတ်ကန်တန်ကနေ2020ပြည့်နှစ်မတ်လ6ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တောက်ကြညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်။
ဒီမှာကတော့ဆုမျက်မှောမှာအမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါပြန့်နှံ့မှုတိုက်ဖျက်ရေးအရေးပေါ်အသုံးစိတ်ဒေါ်လာ10ဘီလီယံကျော်သုံးစွဲမဲ့ဥပဒေကြမ်းကိုသမ္မတဒေါ်နယ်ထရမ့်အခုမကြာခင်ကပဲလက်မှတ်ရေးထိုးလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအခမ်းအနားတစ်ခုကိုတနင်္လာနေ့ဝင်ရောက်ပစ်ခတ်မှုကြောင့်28ယောက်ထပ်မံတေဆုံးသွားပါတယ်။ခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တောက်ကြညအတွက်တော်ရရှင်နေနားဆင်ရမယ့်ထိတဲ့ရောက်သတင်းလွှာတွေကတော့မြန်မာနိုင်ငံမှာ COVID-19 စောင့်ကြည့်လူနာ2ဦးနဲ့တန်မြာလူနာတူတို့ယောဂါရှိမရှိစောင့်ကြည့်နေချိန်မှာပဲတည်ဆုံးသွားတဲ့သတင်းနဲ့အတူဒီလိုမျိုးဒီမြန်မာနိုင်ငံတွင်းမှာကူးစက်တာမျိုးတွေဖြစ်လာလို့ရှိရင်အကောင်းဆုံးထိန်းချုပ်နိုင်အောင်ဆောင်ရွက်ထားပါတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
ကျွန်တော်တို့က strategy တွေရှိတယ်ပေါ့နော်ဝန်ကြီးဌာနအနေနဲ့ containment strategy တွေရှိတယ် control strategy တွေရှိတယ်ပြီးခါကျတော့ mitigation ပေါ့အဲ့ strategy တွေရှိတယ်
ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဒေါက်တာထူးမြင့်စွေပြောသွားတာပါရှင်နောက်ပိုင်းမှာသတင်းအပြည့်စုံနားဆင်ရပါမယ်နောက်ဒီတက်မတော်ကတင်ဆက်ထားတဲ့မွေးစေဝါတွေကိုဒီသတင်းတော့တွေနဲ့နိုင်ငံခြားစစ်တမ်းမှုတွေလိုက်ပြတဲ့ခီးစင်မှာလိုက်ပါသွားတဲ့ VOA မြန်မာပိုင်းသတင်းတော့နဲ့ဆက်သွယ်မေးမြန်းချက်နဲ့အတူရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်တွေကပျောက်ဆုံးသွားတဲ့အရသားတွေရဲ့သတင်းအကြောင်းနောက်ဆုံးပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အပတ်စဉ်ကဏ္ဍတွေမှာတော့နိုင်ငံတကာအမျိုးသမီးများနေ့အထူးအစီအစဉ်နဲ့အတူတုဒ္ဒဆောင်လေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးကြပါအောင်ရှင်
။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါပြန့်နှံ့ဖြစ်ပွားမှုတိုက်ဖျက်ရေးအရေးပေါ်အသုံးစိတ်ဒေါ်လာ 10.3 ဘီလီယံသုံးစွဲမဲ့ဥပဒေကြမ်းကိုသမ္မတဒေါ်နယ်ထရမ့်အခုမကြာခင်ကပဲလက်မှတ်ထိုးပြချန်းလိုက်ပါတယ်။ဒီဥပဒေကြမ်းကိုအထက်လွှတ်တော်မှာရောအောက်လွှတ်တော်မှာပါတညတညွတ်ထည့်အတည်ပြုထားခဲ့ကြတာပါ။ COVID-19 ရောဂါဆက်စပ်တဲ့ပစ္စည်းတွေအလုံးအလောက်မရှိတာကြောင့်အစိုးရအပေါ်ဝေဖန်မှုတွေရှိနေချိန်မှာစမ်းသပ်ပစ္စည်းအစုံတစ်သန်းကိုအခုသတင်းပတ်ထည့်ရဖို့မျှော်လင့်တယ်လို့ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနဝန်ကြီးကပြောကြားခဲ့ပါတယ်။စမ်းသပ်ပစ္စည်းတွေကိုထုတ်လုပ်တဲ့ပုဂ္ဂလိကလုပ်ငန်းတချို့ကကျင်းပမှဖြစ်ပြီးတော့ဖြစ်တယ်ဆိုပြီးတော့ဒီဝင်းကြီး Alex Azar ကကြာတာပေးနေကပြောကြပါတယ်ဒုသမ္မတ Mike Pence ကတော့ American နဲ့မှာကူးစက်နိုင်ခြေဟာနည်းနေသေးတယ်လို့ပြောကြခဲ့ပါတယ
် Well the coronavirus has spread in the Seattle area and new cases are detected around the country
Seattle မြို့မှာဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေသလိုနိုင်ငံတော်မှာလည်းပိုးကူးစက်သူတွေနေတိုင်းရှိနေချိန်မှာသတင်းကောင်းကတော့ပိုးကူးစက်သူတော်တော်များများပြန့်လဲကျန်းမာနေကောင်းနေကြပါပြီ။ကျွမ်းကျင်သူတွေအပြောအရအသံအမေရိကန်ပြည်သူတွေကြားမှာပိုးကူးစက်နိုင်ခြေနည်းနေသေးတယ်လို့ဒုသမ္မတ Mike Pence ကပြောသွားတာပါ။နိုင်ငံတွေကဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သေဆုံးသူ12ယောက်ရှိတဲ့ Washington ပြည်နယ် Seattle မြို့ကအရေးပေါ်တုံ့ပြန်ရေးစင်တာကိုဒုသမ္မတသွားရောက်ခဲ့ပြီးခုလိုပြောတာပါ။ American ပြည်ထောင်စုမှာလောလောဆယ်အထိပိုးကူးစက်နေသူ200ကျော်ရှိနေပြီးတော့သေဆုံးသူ12ယောက်ရှိပါတယ်။ Maryland, California, Florida နဲ့ Hawaii ပြည်နယ်တွေမှာပိုးကူးစက်မှုကြောင့်အရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။အခုလိုထုတ်ပြန်ထားတဲ့အတွက်ပြည်နယ်တွေအနေနဲ့လိုအပ်တဲ့နောက်ထပ်အသုံးစရိတ်အထောက်အပံ့တွေကိုပြည်ထောင်စုအစိုးရစီကနေရယူနိုင်မှာဖြစ်ပါတယ်။တချိန်တည်းမှာပဲဒီကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ဆေးကို Massachusetts ပြည်နယ်မှာအခြေစိုက်တဲ့ Moderna ဆိုတဲ့ကုမ္ပဏီတစ်ခုကစမ်းသပ်ထုတ်လုပ်ထားပြီးတော့ American ကူးစက်ရောဂါဌာနကိုပေးပို့ထားပြီးဖြစ်ပါတယ်။ဒီစမ်းသပ်ဆေးကိုလက်တွေ့ထိထိရောက်ရောက်သုံးစွဲနိုင်ဖို့စမ်းသပ်မှုတွေကိုတော့တစ်နှစ်ကနေတစ်နှစ်ခွဲလောက်အချိန်ပေးရအောင်မှဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းမှာ COVID-19 ရောဂါဖြစ်နေသူအခုချိန်ထိ 9,800 ကျော်ရှိနေပြီးတော့သေဆုံးသူကလည်း 3,400 နီးပါးရှိနေပါတယ်ရှင်။
အာဖဂန်နစ္စတန်ရဲ့ကဘူးမြို့တော်မှာစစ်မြေနိုင်ငံရေးသမားတွေတက်ရောက်လာတဲ့အခါတစ်ခုမှာအမည်သိသနတ်သမားတစ်ယောက်ရဲ့ဒီကနေ့ပြစ်ခတ်မှုကြောင့်လူ28ယောက်ထပ်မံတည်ဆုံးပြီးတော့55ယောက်ကျော်တန်းရရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။ဟာဇာရာလူနည်းစုတွေတဲကထင်ရှားတဲ့ရှီယာနိုင်ငံရေးကောင်းဆောင်တူရဲ့အောင်မီပွဲနှစ်ပတ်လည်အခမ်းအနားမှာဒုသမ္မတခရမ်ခါလီလီမိန်ငေါ်ပြောနေတဲ့အချိန်မှာအခုလိုပြစ်ခတ်မှုတွေဖြစ်ပွားခဲ့တာလို့မြင့်မြင့် ကျွေးသူတွေကပြောပါတယ်အခမ်းအနားကိုတော့အာဖဂန်ရုံးပြင်ပန်ကြားကနေတိုက်ရိုက်ဖြတ်သားခဲ့တာဖြစ်ပြီးတော့တနက်တိခတ်မှုဖြစ်ခဲ့တဲ့အချိန်မှာတခြားလူတွေနဲ့အတူဒုသမ္မတခလီလီလည်းပြည်လောပေါအောင်ခဲ့တာကိုတွေ့ရပါတယ်ဒီတိုက်ခိုက်မှုကိုဒီကမာရာကသူတို့ရဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့အိုင်းနက်ဆက်ဆက်တဲ့ဒီကန်အိုင်းစကီဘီ ကျမ်းဖတ်ဖွဲ့ကပြောဆိုပါတယ်ဒီကနေ့ခင်ဖြစ်တဲ့နေရာမှာတော့အာဖဂန်တိုက်ခိုက်ခေါင်းဆောင်ဖြစ်တဲ့အုတ်ချုပ်ရေးမှုအဗ်ဒူလာအဗ်ဒူလာနဲ့သမ္မတဟောင်းဟာမစ်ကာဇိုင်းတို့လည်းရှိနေခဲ့ကြတာပါသူတို့နှစ်ဦးလုံးကတော့ထိခိုက်ဒဏ်ရရှိတဲ့အထက်မှာပါခဲ့ပါဦးသမ္မတအက်ရှ်ရက်ဂါနီကဒီတိုက်ခိုက်မှုကိုခရိုင်းစ်အဂန့်ဟျူမနီတီလူသားမျိုးနွယ်တွေပေါ်မှာကျူးလွန်တ
Amra Recep Tayyip Erdogan တို့ကြာသပတေးနေ့တုန်းကရရှိခဲ့တဲ့သဘောတူညီချက်ကိုတတိနဲ့ဆောက်ကြည့်နေတယ်လို့ EU ဥရောပသမဂ္ဂကပြောကြားခဲ့ပါတယ်ဒီသဘောတူညီချက်ဟာတောက်ချနေ9ချိန်တည်းကစတင်အသက်ဝင်နေပါပြီအစ်လစ်ဒေသမှာအပြစ်ခတ်ရဆဲရေးသဘောတူညီမှုတွေကိုရုရှားနဲ့တူရကီကြားအရင်ကလည်းတစ်ချိန်မကရခဲ့ဘူးပေမဲ့မအောင်မြင်ခဲ့ပါဘူး9နှစ်ကြာနေပြီဖြစ်တဲ့ဆီးရီးယားစစ်ပွဲမှာရုရှားကဆီးရီးယားသမ္မတဘာရှားအယ်အာဆတ်ဘက်ကတိုက်စစ်ကူတိုက်ပေးနေတာပါအစ်လစ်ဒေသကိုပြန်လည်ထိန်းချုပ်ဖို့ကြိုးစားနေတဲ့ဆီးရီးယားတပ်တွေနဲ့တူရကီကြောထောက်နောက်ခံပေးထားတဲ့သဘုံအဖွဲ့တွေကြားပြီးခဲ့တဲ့သတင်းမှတ်တွေမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်မှာအပြစ်ခတ်ရဆဲဖို့နောက်ဆုံးသဘောတူညီမှုယူခဲ့ကြတာပါဒီတိုက်ပွဲတွေကြောင့်ကမ္ဘာအဆိုးဆုံးလူသားချင်းစာနာစရာပြဿနာကြီးဖြစ်ကောင်းဖြစ်နိုင်တယ်လို့ကုလသမဂ္ဂကပြောကြားခဲ့ပါတယ်အပြစ်ရထားတဲ့ကာလအတွင်းဆီးရီးယားတပ်တွေဘက်ကတိုက်လာရင်တော့လက်တုံးပြန်တိုက်မယ်လို့တူရကီသမ္မတအာဒိုဝန်ကပြောကြားပါတယ်အစ်လစ်ဒေသတွေကအဝေးပြေးလမ်းမကြီးတစ်ခုလုံခြုံရေးအတွက်ရှေ့သတင်းဘက်ကစပြီးတော့ပူးတွဲကင်းလှည့်ဖို့အတွက်လဲရုရှားသမ္မတနဲ့တူရကီသမ္မတတို့ကြားသဘောတူခဲ့ကြပါတယ်
ဒီရနိုင်ငံပေါ်လည်းတင်ဖို့ရောင်းချတာရယ်မလို့ဖို့အေးအေးတမ်းတစ်ချက်ကိုအော်တိုဘာလာမှာမကုံဆုံးခင်တက်တန်းထတ်တိုးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းပြီးတရားချမှာပဲအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဟာကုလသမဂ္ဂတွင်မူချုပ်အန်တိုနီယိုဂူတာရက်စ်နဲ့တိုက်ရိုက်စကားပြောဆိုဖို့အတွက်ကုလသမဂ္ဂရုံးချုပ်ကိုဒီနေ့သွားရောက်မှာဖြစ်ပါတယ်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့2015အီရန်နျူကလ িয়ার သဘောတူစာချုပ်မှာပါတဲ့အီရန်စစ်ဖက်ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်တဲ့အရေးယူမှုတွေကိုရုပ်သိမ်းရမယ့်အချိန်ထိစောင့်မနေတင်ဘူးဆိုပြီးတော့ဝန်ကြီးပွန်ပီယိုကပြောပါတယ်ဤရန်ဆိုရနေတဲ့နိုင်ငံတကာအနုမြူဆွဲရေးအေဂျင်စီ IAEA နဲ့ပြည်ဝပူးပေါင်းဆောင်ရွက်ပြီးတော့စီးပွားရေးကဏ္ဍကိုချက်ချင်းပြည်ဝလိုက်နာဆောင်ရွက်ဖို့လိုကြောင်းစာချုပ်ပါအချက်တွေကိုဤရန်နိုင်ငံဘက်ကလိုက်နာဆောင်ရွက်လာအောင်နိုင်ငံအားလုံးအနေနဲ့လှုံ့ဆော်သွားမှာဖြစ်ပြီးတော့အဲ့လိုမလုပ်ဘူးဆိုရင်ဤရန်နျူကလ িয়ার သဘောတူစာချုပ်ဟာဘာမှတန်ဖိုးရှိလာမှာမဟုတ်ဘူးဆိုပြီးတော့ဝန်ကြီးပွန်ပီယိုကပြောပါတယ်ဤရန်နိုင်ငံဟာလုံခဲ့တဲ့3လအတွင်းမှာလဲယူရေနီယံသတ်စင်စုဆောင်းတာတွေကို3လလောက်ထပ်တိုးပြီးတော့လှုံ့ဆော်ခဲ့တယ်လို့IAEA ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။ဒါပြင်အီရန်နိုင်ငံကဒီထုတ်ပြန်ကြေညာခြင်းမရှိတဲ့နျူကလ িয়ার ထုတ်လုပ်မှုနဲ့ဆက်ဆက်တဲ့နေရာ၃ခုရှိပုံရတယ်လို့လည်းဆိုပါတယ်။အီရန်ကတော့သူတို့ရဲ့နျူကလ িয়ার ထုတ်လုပ်မှုနဲ့ဆိုင်တဲ့နေရာတွေကိုကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကိုပေးမှုဝင်ဖို့ဆုံးဖြတ်ထားတဲ့အတိုင်းဆက်လက်ရည်တည်သွားမှာဖြစ်ကြောင်းနဲ့ IAEA ဘက်ကစုံစမ်းစစ်ဆေးမှုတွေဟာအစ္စရေးထောက်လှမ်းရေးဘက်ကလောက်ကျန်ထားတဲ့အချက်တွေပေါ်မှာအခြေခံလာတာဖြစ်တယ်ဆိုပြီးတော့မနေ့ကျသာဝေးနေ့ကပြောဆိုလိုက်ပါတယ်ခင်ဗျာ။
ဒီအေမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဆောက်ချနေညာပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ခြေညာပေးနေပါတယ်နိုင်ငံသားဆက်တမှုတွေကိုတင်ဆောင်လာတဲ့ဆေးရဟတ်ရင်တစဉ်ရှမ်းပြည်နယ်မြောက်ပိုင်းမှာပြတ်ကျခဲ့လို့ရဟတ်ရင်ဖွဲ့ဝင်တချို့တရားရသွားခဲ့ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မြို့နယ်ကောင်းခါချေရွာကနေလာရှိုးမြို့ကိုသွားမဲ့ဆေးရဟတ်ရင်တစဉ်ဟာပြန်တက်ပြီးတော့ဒီမီတာ30လောက်အရောက်မှာပြတ်ကျပြီးရဟတ်ရင်ဖွဲ့ဝင်တချို့တရားရသွားခဲ့တာပါ။ကောင်းခါချေရွာနီးမှာတပ်မတော်ကမကြခင်တုန်းကဖမ်းမိတဲ့မူရစ်ဆေးဝါးတွေနဲ့မူရစ်ဆေးချက်တဲ့နေရာတွေကိုသတင်းတောက်တွေနဲ့နိုင်ငံသားဆက်တံမှုတွေကိုပြန်ခေါ်ပြီးအပြန်မှပြပြီးတော့အပြန်မှအခုလိုမျိုးရဟတ်ရင်ပြတ်ကျတာပါအမေရိကန်ဆက်တံမှုအပါအဝင်နိုင်ငံသားဆက်တံမှုတွေလိုက်ပါသွားတဲ့ရဟတ်ရင်ပြတ်ကျခဲ့တာဖြစ်ပြီးတော့နိုင်ငံသားဆက်တံမှုအချို့အနည်းငယ်တရားရသွားခဲ့တယ်လို့ဒီရဟတ်ရင်မှုနဲ့ရဟတ်ရင်ဝန်ထမ်းစုစုပေါင်း3ယောက်နဲ့တရားရသွားခဲ့ကြပါတယ်ဒီသတင်းအပြည့်အစုံကိုမကြခင်မှာရှားရပါမယ်ရှင်
ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့အအောင်ဆိုင်လှုပ်ဆောင်နေတာကြောင့်2011ငွေရနဲ့ဆူနာမီဘေးဒုက္ခကြီးတွေမှာတိဆုံသွားသူတွေအတွက်အောက်မေ့ခွဲခံနာကိုဖျက်ဆီးသွားမှာဖြစ်တယ်ဆိုပြီးတော့ဂျပန်နိုင်ငံကဒီကနေ့မှာကြေညာလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်တရုတ်နဲ့တောင်ကိုရီးယားနိုင်ငံကလာတဲ့သူတွေအလုံးကိုလည်းဆွေးနွေးပိုင်းဆောင်အုံတွေမှာ14ရက်ကြာစည်းကြာခွဲပြီးတော့ထားရမယ်ဆိုပြီးဂျပန်ဝန်ကြီးရဲ့ရှင်ဆိုအဘေးကကြေညာလိုက်ပြီးတရက်ကြာမှာအခုလိုဖြတ်သိမ်းလိုက်တာဖြစ်ပါတယ်တရုတ်နဲ့တောင်ကိုရီးယားနိုင်ငံကနေလည်လာတဲ့သူတွေအနေနဲ့အများပြည်သူတည်ယူဖို့ဆောင်ရည်တွေကိုလည်းအသုံးပြုခွင့်ရမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ရှင်ဆိုအဘေးကပြောပါတယ်ဂျပန်နိုင်ငံမှာ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါဖြစ်နေသူ1050ထပ်မင်းရှိပြီးတော့ဒီထဲက906ယောက်ကတော့တည်တံ့ခွဲပြီးတော့စိုက်ကပ်ထားတဲ့အပျော်စီးသင်္ဘောကြီးပေါ်ကဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ918ယောက်ထပ်မင်းရှိလာကြောင်းအခုဆိုရင်ရောဂါကိုကူးစက်ခံသူအရေအတွက်ဟာ6500ကျော်ရှိသွားပြီဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ8000ကျော်ရှိပြီးတော့တောင်ကိုရီးယားနိုင်ငံဟာကမ္ဘာမှာတရုတ်နိုင်ငံပြည်ရောဂါကူးစက်ခံထားသူဒုတိယအများဆုံးရှိတဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်မှုပိုးကူးစက်မှုတားဆီးတဲ့အနေနဲ့တောင်ကိုရီးယားကလာသူတွေအပေါ်ဂျပန်ကကန့်သတ်တားမြစ်ချက်တွေလုပ်တာကိုကန့်ကွက်တဲ့အနေနဲ့တောင်ကိုရီးယားဆိုင်ရာဂျပန်သံအမတ်ကြီးကိုတောင်ကိုရီးယားနိုင်ငံသားဝင်ကြီးကဆင့်ခေါ်တွေ့ဆုံခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူ1000ကျော်ရှိနေတဲ့ဂျပန်နိုင်ငံကတရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကလာကြတဲ့ခီးသည်တွေကိုသတင်းနှစ်ပတ်တိကျခွဲစောင့်ကြည့်မယ်လို့ကြေညာပေးနေတော့ကကြေညာခဲ့တာပါတောင်ကိုရီးယားအစိုးရနဲ့အသေးချာဆွေးနွေးအတိပေးခြင်းမရှိဘဲဂျပန်ကခုလိုဆောင်ရွက်တဲ့အပေါ်အင်မတန်စိတ်မကောင်းဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံသားဝင်ကြီးကန်ကျောင်းဟွာကပြောပါတယ်အခုလိုအချိန်မျိုးမှာဒီလိုလုပ်တာဟာမိတ်ဆွေမဆန်တယ်လို့စိတ်ပန်နေကြလည်းမဖြစ်တာကြောင့်ဒီကန့်သတ်ချက်တွေကိုအများဆုံးပြန်ရုပ်သိမ်းပေးဖို့ဝင်ကြီးကန်ကပြောကြားခဲ့ပါတယ်အင်မတန်အရေးကြီးတဲ့ကာလကိုဖြတ်သန်းနေရတဲ့ဂျပန်နိုင်ငံမှာတော့ဗိုင်းရပ်စ်ပိုးကူးစက်မှုပြန့်နှံ့အောင်ရအောင်လို့လုံနိုင်မနိုင်ဆိုတာဟာနောက်နှစ်ပတ်မှသိရမှာဖြစ်တယ်လို့ဂျပန်သံအမတ်ကြီးကိုဂျီတိုမီနာတာကတုံ့ပြန်ပါတယ်ဆက်ဆံရေးအဖူးထစ်ဖြစ်နေတဲ့ဂျပန်နဲ့တောင်ကိုရီးယားကြားမှာကိုရိုနာဗိုင်းရပ်စ်ပိုးကိစ္စကြောင့်ဆက်ဆံရေးထပ်ပြီးတော့ထိခိုက်နေတာဖြစ်ပါတယ်တောင်ကိုရီးယားနဲ့ဒီတရုတ်နိုင်ငံကဂျပန်နိုင်ငံကိုရောက်လာတဲ့အနေနဲ့ဂျပန်အစိုးရစီစဉ်ထားတဲ့နေရာတွေစီကိုပို့ခံရမှာဖြစ်ပြီးတော့14ရက်တိကျခွဲဆောင်ကြည့်ခရရမှာဖြစ်ပါတယ်ဂျပန်ရဲ့အများပြည်သူသုံးသက်ရောက်ပို့ဆောင်ရေးဝန်ဆောင်မှုတွေလည်းသုံးဝင်မရှိဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအဘေးကပြောကြားခဲ့ပါတယ်ရှင
်
တောက်ကြညာအတွက်နောက်ဆုံးထိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါရှင်အခုရင်းဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်တာမျိုးဖြစ်လာရင်အကောင်းဆုံးထိန်းချုပ်နိုင်အောင်ဆောင်ရွက်ထားပါတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒီကနေ့ပြောဆိုလိုက်ပါတယ်။လက်ရှိအချိန်အထိဗိုင်းရပ်စ်ပိုးကူးစက်ခံရမှုကြောင့်အတီးပြုတ်လူနာမရှိသေးသလိုစောင့်ကြည့်စစ်ဆေးတာတွေကိုလည်းအချိန်မြင့်လှုပ်ဆောင်နေတယ်လို့ပြောပါတယ်။တာဝန်ရှိသူတွေရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာကိုရိုင်းသတင်းသွားယူခဲ့တဲ့ VOA သတင်းတော်မမေခအပြည့်အစုံပြောပြပေးပါရှင်။
COVID-19 နဲ့ပတ်သက်တဲ့သတင်းအမှားတွေပေါ်ပြဖို့ပြည်သူတွေကြားမှာသတင်းမှန်ရရှိရေးနဲ့ပတ်သက်ပြီးဒီကနေ့ရန်ကုန်မြို့ချက်ထရီယန်ဟိုတယ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုထုတ်ဖော်ပြောဆိုခဲ့တာပါဒီရောဂါနဲ့ပတ်သက်လို့အစိုးရအနေနဲ့ဘယ်လိုကာကွယ်ဆောက်ရှောက်ဖို့စီစဉ်ထားလဲဆိုတာနဲ့ပတ်သက်လို့ VOE ကမေးမြန်းချိန်မှာဒေါက်ခရင်ကြီးကအခုလိုဖြေကြားသွားခဲ့တာပါ
တို့ကတော့ပေါက်ကက်သားတွေတို့ကတော့ပေါက်ဝင်တဲ့ဖွဲ့တွေကတိုင်းတဲ့ပြည်တွေကညွန့်တယ်မှာညွန့်တယ်ကတော့တို့က infection prevention ကိုပုံမှန်ရှာတယ်ဘယ်လိုလုပ်အောင်လဲဆိုတာရှင်းတယ်ဆိုကိန်းနဲ့ပတ်သက်ပြီးစာချင်းတွေတမျိုးတွေလည်းရှိပါသေးတယ်။အဲ့ဒီကျွန်တော်တို့ကဒီလိုစာပြစစ်မှာရေးတယ်။ဟိုပေကြောင်းဒီကြောင်းလုပ်နေတယ်။ကျွန်တော်တို့ကမရှိသေးလဲဆိုရင်ကျွန်တော်တို့က influencer, IELTS, influencer လက်ကနေစာပြီးစာပြန်စတဲ့ site ဆိုတဲ့သေးုံရှိရမှရှိပါတယ်။အဲ့ဒီရှင်ကတော့ရန်ကုန်မှာဆိုရန်ကုန်သေးုံကြီးသင်္ကန်းတို့ကိုရန်ကုန်သေးုံကြီးသင်္ကန်းတို့သေးုံကြီးနားလေးခါဆိုနားလေးသေးုံကြီးပြီးတော့ပြန်တစ်ခါအဲ့ဒီပြည်နဲ့သုံးခုပါဒီလေးခုတွေရဲ့ညောင်ရီဘူးဆက်မြင်းချင်းကတက်တွေဒီလေးခုပါကျွန်တော်တို့ influencer လက်ကနေစီဖြစ်လာလို့ရှိရင်ဒီတဲလုံးပေါ်တဲ့ကျွန်တော်တို့စာပြန်
COVID-19 ကိုရိုနာဗိုင်းရပ်စ်ရောဂါပိုးဓာတ်ခွဲတည်ပြုလူနာမတွေ့ရှိသေးတဲ့မြန်မာနိုင်ငံမှာဒီရောဂါဆောင်ကျက်တရှိရေးနဲ့ကာကွယ်ရေးလုပ်ငန်းတွေကိုအစိမ်းမြင့်ဆောင်ရွက်နေတာဖြစ်ပြီးပြည်내နဲ့တိုင်းဒေသတွေမှာပါရောဂါကူးစက်မှုမရှိအောင်ထိန်းချုပ်လှုပ်ဆောင်နေတာတွေလည်းရှိတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ကြားမှုဒေါက်တာထူးမြင့်စေက VOE ကိုပြောပါတယ
်ဆိုတော့ဒါမှမတွေ့သေးဘူးပေါ့ဒါမှတွေ့လာခဲ့ရင်ရောဘယ်လိုလုပ်မလဲဆိုတော့ကျွန်တော်ဆောင်းတော့ပြောဆိုလို့ကျွန်တော်တို့မှာ strategy ရှိတယ်ပေါ့နော်ဝန်ကြီးဌာနအနေနဲ့ containment strategy ရှိတယ် control strategy ရှိတယ်ပြီးခါကျတော့ mitigation ပေါ့အဲ strategy ရှိတယ်ဒီအရင်နဲ့ကျွန်တော်တို့ short ချတယ်ဟိုကွန်တိန်းနာဆိုတော့တခါလေးထိန်းချုပ်လိုက်တာပေါ့ဖြစ်တဲ့နေရာကနေဘယ်မှအလွတ်မခံပဲနဲ့တန်တရားလုံနာဆိုတန်တရားဒီဟွာကိုတခါလေးထိန်းချုပ်တာမျိုးတွေကွန်ထရိုးကြတော့အဲ ဖြစ်သွားပြီ ဆိုတော့ ဘယ်လို ထပ်ပြီး မပြန့်အောင် control လုပ်မလဲ ဒီကောင် ထပ်ပြီး ညာရင် မပြန့်အောင် mitigation ညာ ဒီ season ရနေ မှာ တဖြည်း နဲ့ လူနာ ထပ်ပြီး မဖြစ်အောင် ဖြစ်အောင် ထပ် short ချသွားတဲ့ season တွေ ပေါ့နော် ဒီလို step by step ကျွန်တော် လုပ်တာရှိတယ် လောလောဆယ် အခု ဝန်ကြီးဌာန အနေနဲ့ လည်း ဒီ contingency plan ဆိုတာ ကျွန်တော်တို့ ဆွဲနေတယ် အခု လုပ်တာတော့ လုပ်တယ် လုပ်နေတယ် လုပ်တာတွေ ပို့ပြီးတော့ ကျွန်တော် signature ဖြစ်သွားအောင် ပြန်ပြီးတော့ ပြန်သုံးသပ်ပြီးတော့ လက်ရှိ လုပ်တာကို ပြန်သုံးသပ်ပြီးတော့ နောက်ထပ် plan တော့ ကျွန်တော်တို့ ထပ်ဆွဲနေပါတယ် အဲ့ဒါတော့ head sector ဒီ contingency plan ပေါ့ အဲ့ဒါလည်း မကြာခင် မှာ ထွက်လာတော့ မှာပါ အဲ့ဒါထွက်ရင်လည်း အဲ့ဒါမှလည်း အကုန်လုံး ပြည့်စုံ ကြည့်ပါ
မြန်မာ နိုင်ငံ တွင်း မှာ ဒီနေ့ ထိ တော့ ဒီ yoga ပို့ မတိတ်ရှိ ရသေး သေးပါဘူး လက်ရှိ ဒီ yoga ပို့ ရှိ မရှိ ဆို တာ ကို လည်း အမျိုးသား ကျန်းမာ ရေး တက်ခွဲမှု ဆိုင်ရာ NHL မှာ စစ်ဆေး နိုင် ပြီ ဖြစ် ပါတယ် မြန်မာ နိုင်ငံ ကျန်းမာ ရေး ဝန်ကြီး ဌာန အနေနဲ့ ဒီ yoga ကာကွယ် တားဆီး နိုင် ဖို့ အရေးပေါ် ရန်ပုံ ငွေ တောင်း ခံ ထား ပြီး ဒီ ရန်ပုံ ငွေ တွေ က နေ သုံး ဆွဲ သွား ဖို့ စီစဉ် နေ တဲ့ အကြောင်း လည်း ဒေါက်တာ ရင်ကြီး က ပြော ဆို လိုက် ပါတယ် ဒီ yoga နဲ့ ပတ်သက် လို့ ဆိုရင်မျိုး မမြင် ကြ ဖို့ ဒီ yoga ဟာ အသက် ကြီး ပိုင်း နဲ့ yoga အခမ်း ရှိ သူ တွေ ပို့ သတိ ထား တဲ့ yoga ဖြစ် တဲ့ အကြောင်း ဒေါက်တာ ထူး မြင့် စေ က လည်း video ကို ပြော ဆို လိုက် ပါတယ်
ကူးဆက်တာ ကတော့ လူတိုင်း ကို ကူးဆက် နိုင် တယ် ဒါပေမဲ့ လည်း ကျွန်တော် တို့ က ကျင်း ထန်တာ မကျင်း ထန် တာ ကြတော့ ဘယ် ဘဝ မှုတီ လဲ ဆို yoga အခမ်း ရှိ တယ် လို့ ဥပမာ စီးလို yoga တို့ တခြား yoga အခမ်း ရှိ တယ် လို့ ငကို ကလေး က အစုပ် yoga ငကို အခမ်း ရှိ နေတာ လေ နှလုံး yoga အခမ်း ဒီ မျိုး တွေ အခမ်း ရှိ နေ ခါ မှာ တော့ ဟို တစ် ပေါင်း တစ် နှစ် ဖြစ် သွားတာ ပေါ့ ယောဂအခမ်းရှိတဲ့ပုံမှာဒီဗိုင်းရပ်စ်ကိုထပ်ပြီးကူးခံရဆိုရင်တာမန်လူကူခံအားလောက်သူပြန်မတုံ့ပြန်နိုင်တော့အဲ့ကြရင်ဇီယာတွေမှာပို့ပြီးပြင်းထန်တတ်တယ်နောက်တစ်ခုကတော့အသက်ကြီးတဲ့လူတွေပေါ့နော်အသက်ကြီးတဲ့လူတွေဆိုတော့60ဆယ်အသက်60ဆယ်အထက်တွေပေါ့အသက်ကြီးလေဆိုရင်ရလေးပဲပြောရရင်တော့ 90ဆယ်အောက်တွေပုံမှန်လူတွေယောဂလည်းမရှိဘူးပုံမှန်ကျန်ကျန်ခံခံလူတွေကတော့တိတ်ပြီးတော့
ကျမ်းမာရေးဝန်ကြီးဌာနဘက်ကလက်ကိုဆက်ပြတဲ့စနစ်တကျမကြာခဏဆေးပေးဖို့ချောင်းဆိုးနှာချင်းရင်ပတ်သက်အုပ်ဖို့တကူရေးတန်ရှင်းရေးကိုအလေးထားပြီးအာဟာရပြည့်ဝအောင်နေထိုင်ဖို့နေမကောင်းဖြစ်သူတွေနဲ့အနီးကပ်နေထိုင်တာရှောင်ကျဉ်ဖို့ကိုနှိုးဆော်ထားပါတယ်။ဒါအပြင်ပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလန်းသဘင်တွေရှောင်ကျဉ်ဖို့အပါအဝင်ယောဂါကာကွယ်ရေးကျမ်းမာရေးအသိပညာပေးန နာဒီကောင်စုဝန်ကြီးဒေါက်တာမြင့်ထွေးစီကိုပေးအပ်ခဲ့ပါတယ်ရှင်
ဒါကတော့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တွားရောက်ပြီးသတင်းယူခဲ့တဲ့အမေခပြောပြပေးခဲ့တာဖြစ်ပါလေရှင်တဆက်သေးပါပဲမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ထားမှုရှိမရှိစောင့်ကြည့်နေတဲ့လူနာတွေအသက်ဆုံးသွားတဲ့သတင်းကိုတင်ပြပေးကြပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ထားမှုရှိမရှိစောင့်ကြည့်နေတဲ့လူနာ2ဦးနဲ့အတူဒီတန်လျာလူနာတဦးတို့ကွယ်လွန်သွားပါတယ်သူတို့မှာအရင်ကတည်းကရှိထားတဲ့အခံယောဂါတွေကြောင့်ကွယ်လွန်တာပါလို့လက်တလောကောက်ချက်ချထားပြီးတော့ကိုရိုနာဗိုင်းရပ်စ်ပိုးတကယ်တမ်းရှိနေသလားဆိုတာကိုတော့တောက်ကြညနဲ့မနေ့ပြန်စနေနေ့တွေမှာသိရမယ်လို့တာဝန်ရှိသူတွေကပြောပါတယ်အပြည့်အစုံကိုမဆုစုပြောပြပေးပါရှင
် COVID-19 နဲ့ပတ်သက်ပြီးကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ဒီကနေ့ည8:00နာရီသတင်းထုတ်ပြန်ချက်ထဲမှာစောင့်ကြည့်လူနာ2ဦးနဲ့တန်တရားလူနာ2ဦးတို့ဟာယောဂါရှိမရှိအဖြေထွက်မလာခင်မှာပဲတခြားယောဂါတွေကြောင့်သိဆုံးခဲ့တယ်လို့လက်တလောသုံးသပ်ထားပါတယ်အဲ့ဒီလူနာတွေကတော့ရန်ကုန်ပြည်သူဆေးရုံကြီးမှာစောင့်ကြည့်ကုသပေးနေတဲ့အသက်34နှစ်အရွယ်အမျိုးသားတဦးနဲ့ဗားရှိုးပြည်သူဆေးရုံကြီးမှာတန်လျာလူနာအဖြစ်သတ်မှတ်ကုသပေးနေတဲ့အသက်40အရွယ်အမျိုးသားတဦးအပြင်မန္တလေးမြို့ကန်တော်နဒီဆေးရုံကြီးမှာစောင့်ကြည့်လူနာအဖြစ်ကုသမှုခံယူနေတဲ့68နှစ်အရွယ်အမျိုးသမီးတဦးတို့ဖြစ်ပါတယ်သူတို့ရဲ့ဓာတ်ခွဲနမူနာတွေကိုအမျိုးသားချမ်းမာရေးဓာတ်ခွဲမှုဆိုင်ရာဌာန NHS ကိုပေးပို့ထားပြီးယောဂရှိမရှိဆိုတာကိုတော့အတည်မပြုနိုင်သေးပါဘူးအခုလိုအတိမပြုနိုင်ချိန်မှာပဲတည်ဆုံးခဲ့တဲ့သူတွေနဲ့ပတ်သက်ပြီး NHS ကပေးပို့လာမယ့်အဖြစ်ဘလို့ပဲဖြစ်ဖြစ်ပြည်သူတွေကိုသတင်းအမှန်ကိုအမြန်ဆုံးထုတ်ပြန်ပေးသွားမယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ချီကဖွေယူအေးကိုပြောပါတယ်
သွားသူတို့အဖြေအမိတို့ပင်ဖြစ်စေတာမို့ကျမတို့ဒါထုတ်ပြန်ပါပဲလေဒါတွေကဖုံးထားလို့လည်းဘယ်သူ့အတွက်မှအကျိုးမရှိဘူးဒီဥစ္စာတော့ခက်တဲ့လို့ဖြစ်မသိရသေးဘူးကျမတို့စောင့်နေရပဲကျမကိုယ်တိုင်လည်းစောင့်နေရ
ရန်ကုန်ပြည်သူဆေးရုံကြီးကအသက်34နှစ်အရွယ်အမျိုးသားကတော့ COVID-19 ရောဂါဖြစ်ပွားနေတဲ့နိုင်ငံတွေကိုသွားတဲ့ခရီးသွားရာဇဝင်မရှိပေမဲ့လက်တလောအသက်ရှူလမ်းကြောင်းဆိုင်ရာရောဂါလက္ခဏာဆိုးရွားလာပြီးဒီကနေ့ညနေ4နာရီခွဲမှာသေဆုံးသွားတာပါသူ့ရဲ့ဓာတ်ခွဲနမူနာကိုတော့ NHS ကိုဒီကနေ့ညမှာပဲပေးပို့ထားပြီးရောဂါရှိမရှိဆိုတာကိုတော့စောင့်ရအောင်ပါလာရှိုးပြည်သူဆေးရုံကြီးကအသက်40အရွယ်အမျိုးသားကိုတော့တန်မြာလူနာအဖြစ်နဲ့သတ်မှတ်ထားပြီးနှလုံးအလုတ်ကောင်းကောင်းမလုံနိုင်တော့ပဲစီးချိုယောဂါနဲ့အဆုတ်ရောင်ယောဂါတို့ကြောင့်မနေ့ကည9:40မှာတည်ဆုံသွားတာပါသူ့ရဲ့ဓာတ်ခွဲနမူနာကို NHS ကိုပေးပို့ထားပြီးယောဂရှိမရှိဆိုတာကိုလည်းစောင့်ရအောင်မှာဖြစ်ပါတယ်မ ဘလင်းမြို့ကနော်နဲ့ဒီဆေးရုံကြီးကအသက်68နှစ်အရွယ်အမျိုးသမီးကတော့သူ့မှာနာတာရှင်နှလုံးယောဂနဲ့ဆေးကျူယောဂရှိလို့ဒီယောဂအခမ်းအနားတွေကြောင့်သိဆုံးသွားတာလို့ကနေဦးတုံးသက်ထားရဆိုပြီးထုတ်ပြန်ကြမှာပါရှိပါတယ်။ အခုလိုသိဆုံးသွားတဲ့သူတွေမှာယောဂရှင်ရှိစစ်ဆေးချက်အဖြစ်ကိုဒီညနဲ့မနက်ဖြန်မှာထုတ်ပြန်နိုင်နိုင်မယ်လို့အမျိုးသားကျန်းမာရေးတခွင့်မှုဆိုင်ရာဌာနအနေနဲ့ဒုတိယညွှန်ကြားရေးမှုဒေါက်တာအုံမဆွေတင်ကဖွေဝေးကိုပြောပါတယ်။နားထောင်စံပယ်ဒေသနဲ့ဟိုရန်ကုန်ဆေးရုံကြီးကဒီကနေ့ကလည်းမရတာပြောတယ်။မအောင်ညမရတော့ဟုတ်။ကျွန်တော်တွေရတယ်ညချက်တယ်ဒီနေ့ဟိုရန်ထားလို့ဟုတ်။ဒီကနေ့ ဟာအခြားနိုင်ငံပေါင်း92နိုင်ငံကိုကူးစက်ခဲ့ပြီးဒီနေ့မတ်လ6ရက်ညနေခင်းစီရင်အရာလူပေါင်း 98,000 ကျော်ကူးစက်ခံနေရတာပါ။ဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ696ယောက်နဲ့သေဆုံးသူ6ဦးရဲ့စီရင်ကိုပါထက်တွက်ထားပြီးစုစုပေါင်းသေဆုံးသူကတော့ 3,300 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။
ဒါကတော့မြန်မာနိုင်ငံအတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်ရရှိလူနာတွေရဲ့နောက်ဆုံးရသတင်းကိုစုစုကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီကနေ့သတင်းမီဒီယာသမားတွေနဲ့စစ်တမ်းမှုတွေကိုဒီစီစဉ်ပြီးတော့ခေါ်ဆောင်သွားတဲ့တက်မတော်ရဲ့ရှမ်းပြည်ချင်းစဉ်တွေမှာလိုက်ပါသွားတဲ့ကျွန်တော်တို့ရဲ့ VOA Wine တော်သားနဲ့ဆက်သွယ်မေးမြန်းချက်ကိုတင်ဆက်ပေးခြင်းပါတယ်။ရှမ်းပြည်နယ်ကုတ်ခိုင်မြို့ပတ်မှာတက်မတော်ကနေဖမ်းဆီးရမိထားတဲ့မူဝေဆေးဝါးတွေနဲ့ပတ်သက်ပြီးနိုင်ငံခြားစစ်တမ်းမှုတွေနဲ့သတင်းတောက်တွေကိုအဲ့ဒီဒေသမှာတက်မတော်ကနေခေါ်ယူရှင်းလင်းပြသခဲ့ပါတယ်။ခီးစဉ်ရဲ့အပြန်မှာတော့စစ်တမ်းမှုတွေလိုက်ပါတဲ့တက်မတော်ရဟတ်ရင်တစဉ်ဆက်ချွေယူမှုကြောင့်ပြက်ကျခဲ့ပါတယ်။အဲ့ဒီခီးစဉ်မှာကျမတို့ရဲ့ VOA Wine တော်သားကိုမိုးစော်လည်းလိုက်ပါသွားတာကြောင့်ဒီခီးစဉ်ကနေရန်ကုန်ကိုပြန်ရောက်ရောက်ချင်းမှာပဲဆက်သွယ်မေးမြန်းထားပါတယ်။သူတို့ဒီကနေ့သွားခဲ့တဲ့ရှမ်းပြည်နယ်ခီးစဉ်အကြောင်းကိုသူကအခုလိုဆက်ရှင်းပြပါတယ်
။ကျွန်တော်တို့ဒီရန်ကုန်ကနေပမာလာရှိုးပေါ့လာရှိုးကနေပမာကုတ်ခိုင်မြို့နယ်ကောင်းခါမြို့အနီးမှာဖမ်းဆီးရမိတဲ့မူရဆေးဝါးတွေကိုတက်မတော်ကလိုက်လံပြသရှင်းလင်းတာပါခင်ဗျာ။ကျွန်တော်တို့ပမာဆုံးကျွန်တော်တို့လာရှိုးမြို့ကိုရောက်တဲ့အချိန်မှာတော့အရှင်းကြောက်တိုင်းစစ်ထဏာချုပ်မှာတင်းသာရှင်းလင်းပွဲလုပ်ပါတယ်။တင်းသာရှင်းလင်းပွဲကိုသူစစ်တဲ့ရေးကလုံချုံရေးအရာရှိချုပ်ဘုသူတို့ယူနေကျွန်တော်တို့အရှင်းကြောက်တိုင်းစစ်ထဏာချုပ်ကဘုသူအောင်ကျော်အေးနောက်ပြီးတော့ကျွန်တော်တို့ဒီမွေးစေဝါတာစီနေနေရေးဌာနမှဖြစ်တဲ့ရဲမှူးကြီးဇော်လင်းတို့ကနေရှင်းလင်းပါတယ်ခင်ဗျာ။အဲ့ဒီရှင်းနေတဲ့အခါမှာဒီအခုပေါ့ကုတ်ခိုင်မြို့နယ်ကောင်းခါဘက်မှာဖေဖော်ဝါရီလ28ရက်နေ့ဒီလ9ရက်နေ့ပြင်ဖမ်းဆီးရမိတဲ့မူရစီပမာဏဟာဆိုလို့ရှိရင်ဒီအစိုးရလက်ထက်မှာအများဆုံးဖမ်းဆီးရမိတာဖြစ်တယ်လို့ပြောပါရခင်ဗျဖမ်းဆီးရမိတဲ့တိကျစီးပြားကတော့ဒီ9ရက်တွင်ဖမ်းဆီးရမိတာတော့438သိန်းကျော်တိကျစီးပြားဖမ်းဆီးရမိတယ်ဘေးဘူးကတော့ 1.2 သိန်းဂရမ်ဖမ်းဆီးရမိတယ်လို့ပြောပါတယ်တေတံဘူကလာချံဘူနဲ့ဆိုရင်တော့ကျက်ငွေပေါ့လေ93ဘီလီယံကျော်တံဘူရှိတဲ့မူရစီဝါတွေဖန်ဆီးရမိတယ်လို့ပြောပါတယ်ခင်ဗျ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးဒီဘီလီယံနဲ့ချီပြီးတော့မှတံမိုးရှိတဲ့မွေးစေဝါတွေအများကြီးဖန်ဆီးမိတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တက်မတော်ဘက်ကသူတို့ရှေ့ဆက်ဆောင်ရွက်သွားမယ့်အခြေအနေအနေထားတွေပေါ့နော်အဲ့ဒါတွေဘာတွေများရှင်းပြပါလဲရှင
်ဟုတ်ကဲ့ဒီဖန်ဆီးရမိမှုကတော့ကျွန်တော်ဒီ DEA နဲ့ဒီ Australia AFC ပေါ့လေဒီနိုင်ငံတကာဝင်စီဝါတိုက်ခိုက်ရေးအဖွဲ့နဲ့ဒီပူပေါင်းပြီးတော့မှတောင်းရတယ်လို့ပြောပါတယ်
ဟုတ်ကဲ့အခုဒီကိုမိုးစော်တို့သွားတဲ့ဒီခီးစင်မှာပေါ့နော်သတင်းမီဒီယာသမားတွေအပြင်ဒီနိုင်ငံတကာကစစ်တမ်းမှုတွေလည်းပါတယ်လို့သိရပါတယ်ဆိုတော့အပြန်ခီးမှာလည်းတက်မတော်ရဟတ်ရင်တစဉ်မတော်တဆဖြစ်တယ်ဆိုပြီးတော့သိရပါတယ်အဲ့တော့အဲ့အခြေအနေလေးနည်းနည်းပြောပြပေးပါရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီဟောပေါ့လေသတင်းစာရှင်းလင်းပွဲပြီးတဲ့နောက်မှာတော့ကျွန်တော်တို့ကောင်းခါကိုဒီတက်မတော်ရဟတ်ရင်လေးစင်းနဲ့ပို့ဆောင်ပေးပါတယ်ကောင်းခါကနေပြီးတော့မှကျွန်တော်တို့အဲ့လွယ်ခမ်းလို့ပြောတဲ့မူရစီဝါတွေဖန်စီထားတဲ့ညီအစ်ကိုလိုက်လံပြသပါလေဗျလိုက်လံပြသတော့မှအဲ့မှာသူရှင်းရှင်းပြောပြတာလေးလုပ်ပါတယ်လုပ်ပြီးတော့ကျွန်တော်တို့ကောင်းခါကနေပြီးတော့မှလာရှိကိုပြန်ဖို့အတွက်ဒီရဟယင်ကြီးကက်တဲ့ချိန်မှာကျွန်တော်ရဟယင်လေးစင်းသွားတဲ့ခေတ်ကဒီစစ်တမ်းမှုကြီးလိုက်ပါတယ်ရဟယင်အမှတ်နှစ်ကတော့ရဟယင်စတင်ပြန်ကျက်ပြီးတော့မကြခင်မှာပဲဒီစိတ်ရချုံရင်ပြီးတော့မှပန်ကာတခုကအလုတ်ကောင်းကောင်းမလုတ်တဲ့အတွက်ကြောင့်မလို့ပြန်လည်စဉ်သက်ဖို့ကြိုးစားရင်းနဲ့မတော်တဆဖြစ်မှုဖြစ်ပါလေဗျဒီမတော်တဆဖြစ်မှုမှာတော့လေမူးနှစ်ယောက်ကအနည်းငယ်ထိခိုက်ဒဏ်ရာရတာရှိရယ်စစ်တမ်းမှုကြောက်လည်းလက်မှာထိခိုက်ဒဏ်ရာရတယ်လို့ပြောပါတယ်ခင်ဗ
ျဟုတ်ကဲ့ရှင်အဲ့ဒီပါဒီခုဒီမတော်တဆဖြစ်ခဲ့တဲ့ရဟယင်ပေါ်မှာပေါ့နော်ဘယ်နိုင်ငံတွေကစစ်တမ်းမှုတွေပါတယ်လို့ပေါ့နော်အကြံပြင်းသိပါလေရှင်
ဟုတ်ကျွန်တော်တို့ဒီတွေ့ရှိရတဲ့ဟာမှာတော့လိုက်ပါလိုက်စတန်မူတွေကတော့အမေရိကန်ကနိုင်ငံကပါပါတယ်ဩစတြေးလျပါပါတယ်တရုတ်ပါတယ်မလေးရှားပါတယ်နောက်ဗီယက်နမ်ကလည်းပါပါတယ်ခင်ဗျဒီကျွန်တော်တို့များတော့ဒီနေခေါင်ပေါ့လေ၆နိုင်ငံကစစ်တမ်းမူတွေပါဝင်နေကြည့်ရပါလေခင်ဗျ
โอเคครับผมก็เอาซ้อมนี่เนี่ยบาอะคูที่ฮุเปลี่ยนมาจ้าได้ขาจ้าတော့ဒီမတော်စားဖြစ်မှုတွေရောဒီသတင်းစာရှင်းလင်းပွဲတွေเนี่ยပတ်သက်ပြီးတော့ဒီတက်မတော်ဘက်ကတစုံတရာသတင်းသမားတွေเนี่ยပြောဆိုဆွေးနွေးတာမျိုးရောရှိပါလားရှင်ဒီမတော်တစားဖြစ်တဲ့ကိစ္စကိုလည်းကျွန်တော်လာရှုနေသိမှာရောက်တဲ့ချိန်မှာတက်မတော်ဒိမန်ပြန်ကြားရေးဖွဲ့ဥက္ကဋ္ဌပို့ဆိုးနိုင်ွာလဲဖြစ်တဲ့အခြေအနေတွေကိုရ
ဒီလူเจ้าမဟုတ်ပါဘူးပေါ့ဒီရဟင်ပိုင်းအဆက်ပိုင်းဆိုင်ရာရဖြစ်တာပါလို့ပြောပါတယ်နောက်တစ်ခုကဒီအပြေးစိတ်ကတော့ဆက်ကဘယ်လိုချွေးနေဆိုတော့ရောသူတို့တက်လက်စုံနေစစ်စစ်နေလို့ပြောပါတယ်ဗျာဒါကတော့တမတော်ခီးစင်မှာလိုက်ပါသွားတဲ့ကျမတို့ရဲ့ viewy
ဒီဝစီဖွဲ့ချုပ်အန်အယူဒီကပါတီပြောခွင့်ရပုံကိုဖြစ်တူးတဲ့ကိုပဲတာဝန်ပေးလိုက်ပါတယ်အခုလိုပြောခွင့်ရတူးတဲ့ထားလိုက်တာကြောင့်2020ပြည်နှစ်အတွင်းရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပါတီရဲ့လှုံ့ဆော်ချက်တွေရက်တီချက်မူဝါဒသဘောထားတွေနဲ့ပတ်သက်လို့သိရှိနိုင်ခွင့်နဲ့သတင်းရယူပိုင်ခွင့်ဘယ်လောက်အထိထိခိုက်သွားနိုင်လဲလို့ယူဆကြပါသလဲဒီမိုကရေစီပြည်ပြောင်းလဲရေးမှာအ
အခုလာမယ့်စနေညဒါရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဒါရိုက်ပေါင်းဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောင်းလို့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်VOA ဖုန်းနံပါတ်က1239238555လေး email လိပ်စာက burmese@voanews.com facebook က voa burmese news ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့တော်တော်ရှင်နေအားလုံးကိုဖိတ်ခေါ်ပါတယ
်။အခုဆက်ပြီးတော့ဒီရခိုင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုလည်းတင်ပြပေးကြပါရစေ။ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျုံမြို့နယ်တွေကကြေးရွာတစ်ခုကလူငယ်2ဦးတိတ်နေရဲပူပေါင်းဂိတ်တစ်ခုမှာကြာသပတေးနေ့ကဖမ်းခံရပြီးတော့သူတို့ဘယ်ရောက်နေလဲဆိုတာမိသားစုဝင်တွေကအခုချိန်ထိမသိရသေးပဲစိုးရိမ်နေကြပါတယ်။ဒီပြိပခါတွေအတွင်းမှာအရသားတွေကိုနှစ်ဖက်စလုံးကမကြာခဏဖမ်းဆီးပါတယ်။အကြောင်းပြေဆုံးကိုသက်နိုင်ပြောပြပေးပါရှင်
။ခိုင်နောက်ပိုင်းကပုံကျောင်းမျိုးနဲ့အိုင်တင်ကြေးရွာကလူငယ်2ဦးကိုစစ်တပ်မျိုးနဲ့ကြောက်တန်းကြီးစစ်ဆေးခိုင်မှာမနေ့ကညနေ9နာရီလောက်မှာဖမ်းဆီးခံလိုက်ရတယ်လို့ဖမ်းဆီးခံရတဲ့ကိုနေလင်းထီရဲ့မိခင်ကပြောပါတယ
်။9နာရီ10မိနစ်လောက်တော့ပြောတာကြတာကြောက်တန်းရထဲကလို့ပြောပါတယ်။သူကဂိတ်ကစိတ်ဆေးဖို့တော်တော်ဝင်စိတ်ကြီးကဒီမလို့ထောင်းတော့ရလေဘူးရဲ့ကြော်တော့တော့လဲလို့ဖိုင်တယ်လို့ပြောတာလေကြောက်တဲ့ရောခံစားမင်းတော်သူဝင်တရားကြုံကြော်လို့ပြောတာဂျမိုင
်းဖန်စီခံတဲ့သူတွေဟာကိုနေလင်းထင်းနဲ့ကိုမောင်စွာရီတို့ဖြစ်ပြီးမိမိကြီးရောကနေစစ်တွေမျိုးကိုလုံတော့ရှာတာဖြစ်ပြီးစစ်တွေမျိုးကအတန်ကြောက်တန်းကြီးစစ်စေးအကိမ်မှာဖန်စီခံထားရတာလေးဖြစ်ပါတယ်အဲ့ဒီစစ်တွေမျိုးနဲ့ကြောက်တန်းကြီးစစ်စစ်ရဲ့ခိုင်မှာရင်းနှီးတမတော်သားတွေကစစ်စစ်နေတာဖြစ်ပြီးသူတို့နှုတ်ကိုဘသူဖမ်းသွားတယ်ဆိုတာကိုမသိရသေးတယ်လို့အခုရှင်ဒီဆက်တွေမရသေးဘူးလို့ဖမ်းဆီးခံထားရတဲ့ကိုနေလင်းထေရဲ့မိခင်ကပြောပါတယ်
။အော်မိတော်ကအနေနဲ့တော့ဟာခင်ဗျတို့ကဘာမှလည်းမသိမပြောတတ်မဆိုတတ်မိတော်လေးစစ်တော်ရဲ့ရေးတော်တွေတင်လိုက်ကြဆိုတာသူတို့မြင်တော့မမြင်ဘူး။သူတို့ကရောမှာကအနေနဲ့နေတာပါလေဘေးလေဘေးလောက်တိုက်တဲ့ကျန်တာဘာမှမလောက်တိုက်ဘူးသူတို့သွားလဲသွားထားလည်းမရှိဘူးလေလို့အင်းဒီဘာမှဆက်တင်ရသေးဘူးအခုရှိသေးတော့
သူတို့ကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီးတရားကိုစုံစမ်းနေပေမဲ့လည်းခုချင်းဒီဘာမှမတရားသေးဘူးလို့အိုက်တင်ကျေးပါအုပ်ချုပ်မှုဦးဆန်ရှေပေါ်ကပြောပါတယ
်ကျေးဇူးတော်ကြီးများနေဆလာဒီမှာ9နိုင်တော့မှကြောက်ကန်ဒိတ်ကဖမ်းတော့ရဘာကြောက်ဖမ်းတော့လဲဆိုတော့ကျွန်တော်လည်းတော့တိတိကျမလို့ပါမသိဘူးခုကကြောက်ဘူးတိုင်းကလည်းမကြောက်ဘူးစခန်းကလည်းမကြောက်ဘူးဝေစခန်းကလည်းမကြောက်ဘူးကလောကလေးလားလက်ခေါ်လာတာလေးလားလောကမရတော့ဒီမောဝကမြတ်စွာဘုရားတရားမောမြေကျော်မြေကျော်လေးတို့သူကဘာမှမသိဘူးလို့ပြောတယ်ပြောပြတဲ့အခါကျတော့ဖန်ဆဲလိုက်မယ်လို့ပြောတာပေါ့
တမ်တော်ဖက်ကတော့သူတို့ကိုဖန်ဆီးထားတာနဲ့ပတ်သက်ပြီးမသိရသေးဘူးလို့တမ်တော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါတယ
်ကျွန်တော်လည်းမသိဘူးဒါကကျွန်တော်လည်းမသိသေးဘူးလို့အဲ့ဒါဟုတ်ကဲ့အစားတဲ့ပြေကတော့မသိရတော့ဘူးကျွန်တော်မသိသေးပါဘူးဗျာ
ရခိုင်နောက်ပိုင်းကပုံနှကျောင်းမျိုးနဲ့ပါဝင်မျိုးနဲ့တချို့ကိုညမထွက်ရမင်းပုံမှန်တစ်လေးလေးထုတ်ပြန်ထားသလိုအင်တာနက်လိုင်းတွေလည်းချက်တောက်ထားတာလေးဖြစ်ပါတယ်ရခိုင်နောက်ပိုင်းမှာဒီကနေ့ထိအစိုးရတပ်နဲ့အဖွဲ့တို့တိုက်ပွဲတွေပြင်းထန်နေသလိုတိုက်ပွဲတွေရသားထိခိုက်ပျက်ဆုံးဒဏ်ရာရတာတွေများပြားလာသလိုဒေသခံတွေစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေဟာလည်းမကြခဏဆိုလိုတပ်နဲ့နှစ်ဖက်စလုံးရဲ့ဖန်စီစစ်ဆေးမှုတွေကိုခံနေကြရတာလေးဖြစ်ပါတယ်ခင်ဗျာ
မြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကိုမားချင်းထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2020ပြည့်နှစ်မတ်လ6ရက်တောက်ကြနေ့ညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်ဒီကိုတော့လိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အမျိုးသမီးကဏ္ဍအတုဒဆုံးလေးအမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာနားဆင်နေရမှာကတော့
ပမာပြမှာရှိတဲ့ကြီးမာတော့လေလူမြတ်မှုဖြစ်စေတော့အရင်အမြင်များကိုကြံကြည့်တဲ့ရှင်ရင်းသွဲပေါ့နော်ကြည့်ပြီးသူတို့မှာ
မြန်မာနိုင်ငံရဲ့လေလူညဉ့်ဉန်းမှုဖြစ်စေတဲ့အကြောင်းရင်းတွေကိုသုံးသပ်ဆွေးနွေးထားတာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးအမျိုးသမီးခန္ဓာကိုထုတ်လွှင့်တင်ဆက်ပေးကြပါတယ်ဒီသတင်းမှာမှာတော့နိုင်ငံတကာအမျိုးသမီးများနေအထူးအစီအစဉ်ဖြစ်နေတင်ဆက်ပေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာပြဋ္ဌာန်းနိုင်ခြင်းမရှိသေးတဲ့အမျိုးသမီးဒုတိယလုံအပေါ်အကြမ်းဖက်မှုကာကွယ်ရေးဥပဒေထွက်ပေါ်လာဖို့2020ပြည့်ရွေးကောက်ပွဲကနေတက်တက်ကြွကြွရဲရဲရဲရဲလှုပ်ဆောင်ရဲတဲ့အမျိုးသမီးလွှတ်တော်အမတ်တွေမွေးထုတ်ဖို့လိုအပ်တဲ့အကြောင်းအမျိုးသမီးရေးဦးဆောင်နေသူဒေါခင်လေးကပြောဆိုလိုက်ပါတယ်လက်ရှိမြန်မာနိုင်ငံရေးမှာအမျိုးသမီးဒုပါဝင်မှုအားနည်းနေတာဘာကြောင့်မလဲသူတို့အတွက်စိန်ခေါ်မှုတွေကရောဘာတွေပါလဲအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကိုရောက်နေတဲ့ Triangle Woman အဖွဲ့ကဒါရိုက်တာဒေါခင်လေးကို VOA မြန်မာပိုင်းကမဲ့ရင်ချင်းနိုင်က VOA ရုံးမှာတွေ့ဆုံမေးမြန်းထားတာနားဆင်ပါရှင် You can bend but never break me cause it only serves to make meမြန်မာနိုင်ငံရေးထဲမှာဒီဒီမိုကရေစီအသွင်ကူးပြောင်းရေးကာလဒီမြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့ပါဝင်မှုအခမ်းကဏ္ဍဟာဒီပေါ့နော်လိုအပ်တာတွေနည်းနေသေးတယ်လို့ကျွန်တော်မြင်ရပါတယ်အဲ့ဒါဘာကြောင့်မှလဲရှင
်ပထမအဆုံးပေါ့နော်နည်းနေတာတော့တကယ်အမှန်ပါပဲအခုဆိုရင်ကျွန်တော်တို့2015ရွေးကောက်ပွဲမှာဆိုရင်တော့ကျွန်တော်တို့နိုင်ငံရေးလို့ပြောတဲ့အခါတော့ရွေးကောက်ပွဲနိုင်ငံရေးတွေနဲ့တွားတဲ့ဟာကိုကျွန်တော်တို့အများဆုံးပြောကြတယ်ပေါ့ဒါဆိုရင်ကိန်းကနန်းနဲ့ပြောမယ်ဆိုရင်တော့အခု2015ရွေးကောက်ပွဲမှာကျွန်တော်တို့အမျိုးသမီးတွေကလွှတ်တော်အားလုံးပေါ့နော်လွှတ်တော်အရရမှာဆိုရင်ဆယ်ရာခိုင်နှုန်းကျော်ပဲရှိတယ်ဆိုတော့အမျိုးသမီးရာခိုင်နှုန်းရှိနေတာက50ရာခိုင်နှုန်းကျော်တယ်တိုင်းပြည်ရဲ့လူကြီးရဲ့အားဒါပေမဲ့သူတို့ကကိုစားပြုမှုမှာ10ရာခိုင်နှုန်းကျော်ပဲရှိတယ်ဒါပေမဲ့နောက်တစ်ခုကတော့အရင်တုန်းကဆိုရင်တော့2010မှာဆိုရင်တော့4ရာခိုင်နှုန်းပဲရှိတဲ့အတွက်တိုးတက်လာတယ်လို့တော့ကျွန်တော်တို့ပြောလို့ရတယ်အဲ့ဒါဘာကြောင့်လဲဆိုတော့ကျွန်တော်တို့ပြန်သွားမယ်ဆိုရင်ကျွန်တော်တို့ရဲ့နိုင်ငံရေးအခြေအနေကြောင့်လည်းအများကြီးပါတယ်ကျွန်တော်တို့ကစစ်အာဏာရှင်အောက်မှာအကြာကြီးနေခဲ့ရတယ်ဆိုတဲ့အခါအမျိုးသားကြီးစိုးမှုတွေနဲ့နေခဲ့ရတယ်နောက်တစ်ခါနိုင်ငံရေးဆိုတာကြောက်စရာနိုင်ငံရေးလုပ်ရင်ဖမ်းနယ်စီးနယ်အနေရရှိမယ်ဆိုတဲ့ဟာတွေရှိတယ်နောက်ကကျွန်တော်တို့ကယဉ်ကျေးမှုရဒလိထုံးဆိုင်ရအမျိုးသမီးဆိုတဲ့ဟာဘာပဲပြောပြောပါရမီဖြည့်ပတ်အမျိုးသမီးကနိုင်ငံရေးနဲ့တိတ်မဆိုင်ဘူးခေါင်းဆောင်မှုနဲ့တိတ်မဆိုင်ဘူးမိသားစုကိစ္စနဲ့အိမ်မဲမှုတွေကိုဟိုမိသားစုကိစ္စတွေကိုပဲတကယ်ကိုပြပြပြမြန်လုပ်နိုင်ရင်ပဲအင်ရှင်မကောင်းဖြစ်ရင်ပဲဟိုတောင်းဝင်ချေးပြီးဆိုတဲ့ဟာမျိုးတွေနဲ့စိတ်တွေနဲ့နေလာခဲ့တဲ့အခါကျတော့အမျိုးသမီးတွေကနိုင်ငံရေးမှာပါဝင်မှုဟာအရန်ဟိုမှာအားနေတယ်နောက်တစ်ခုကတော့ role model နေတာပေါ့နော်ဆိုဒီလိုအားကြပြီးတော့အမျိုးသမီးတွေကိုကြည့်အောင်မြင်တဲ့အမျိုးသမီးတွေကိုကြည့်ပြီးအားကြမှုမှလည်းတကယ်လောက်လောက်လလာ role model အားကြမယ်သူကအရန်နည်းနေသေးတဲ့အခါကျတော့အခုနောက်ပိုင်းမှာလဲဒါကြောင့်မလို့အမျိုးသမီးတွေပါဝင်မှုကနည်းနေရသေးတယ်လို့အကြံဉာဏ်တော့ပြောလို့ရပါတယ
်ဒီလိုအမျိုးသမီးတွေအတွက်ပေါ့နော်ဒီနိုင်ငံရေးပဲဖြစ်ဖြစ်သူတို့ဒီပါဝင်လို့တဲ့အခမ်းကဏ္ဍတွေမှာဒီဥစ္စာဥရွယ်ပြုလာနိုင်ဖို့သူတို့စွမ်းရည်တွေမြင့်တင်ဖို့ကရောဒီမြန်မာနိုင်ငံမှာပေါ့နော်အစိုးရဘက်ရဲ့ဒီပံ့ပိုးမှုအပိုင်းကအားနည်းနေတာမျိုးရောဖြစ်မနေဘူးလားရှင်
အားနည်းတာတော့အမှန်ပါပဲပြောလို့ရှိရင်တော့ဒီအတွင်ကူပြောင်းရေးကာလလည်းဖြစ်တဲ့အခါကျတော့အစိုးရအနေနဲ့ဆောင်ရွက်နိုင်မှုတွေကထင်သလောက် ခရီးမပေါက်တာလည်းရှိမယ်သူတို့ကိုယ်တိုင်ကလည်းကျမတို့စိတ်အာတိတပေါ့နော်ဟိုတိတ်ပြီးတော့လည်းမပြင်းပြရလည်းဖြစ်ကောင်းဖြစ်နိုင်တယ်ဆိုတော့တကယ်တော့ဒီအစိုးရရဲ့အနေနဲ့ဒီလိုကိစ္စမျိုးတွေမှာအမျိုးသမီးတွေပိုပါဝင်လာအောင်တွက်ဆိုပြီးတော့စီမံကိန်းတွေနော်စီမံချက်တွေနဲ့တည်တည်ချာချာဆောင်ရွက်မယ်ဆိုရင်တော့ဒီထက်ပိုပြီးတော့ပါဝင်နိုင်မှုများတယ
်အဲ့မှာကျမတစ်ချက်မေးချင်တာကဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့မူဝါဒပိုင်းဆိုင်ရာချမှတ်တဲ့အခါမှာလွတ်တော်တွင်ပေါ့နော်အဲ့ဒါကဘာကြောင့်အရေးကြီးတယ်လို့ထင်လဲရှင်ဥပမာဆိုရင်ကျမတို့မနစ်ဟိုနည်းနည်းတော့ကြာပြီထင်တယ်ဒီကလေးတငယ်များဆိုင်ရာဥပဒေပြဋ္ဌာန်းချက်ကိုဆွေးနွေးကြတော့ကအရွယ်မရောက်တဲ့ကလေးပေါ့နော်အရွယ်မရောက်တဲ့မိန်းကလေးတွေလက်ထပ်တဲ့ကိစ္စမှာဒါဒီလွတ်တော်အမတ်တဦးကနေပြီးတော့ဒါအမျိုးသားတဦးကနေပြီးတော့ဒါပေါ့နော်ဟိုရိုးရအရာဒလိထုံးစံအရာအရွယ်မရောက်သေးပေမဲ့လည်းဒါလက်ထပ်ခွင့်ရှိတယ်ဆိုတာမျိုးဒါမျိုးတွေဆွေးနွေးပြီးတော့တင်ပြတာမျိုးတွေတွေ့ရတယ်ဆိုတော့အံ့ဩဖို့လည်းကောင်းပါတယ်ဒီလိုမျိုးအရွယ်မရောက်သေးတဲ့မိန်းကလေးတွေကိုလက်ထပ်ခွင့်ပေးတယ်ဆိုတာလွတ်တော်ထဲမှာဆွေးနွေးတယ်ပေါ့နော်ဆိုတော့ဒါမျိုးတွေပေါ့အဲ့တော့ဒီလွတ်တော်တွင်ဒီနိုင်ငံတော်အစိုးရကနေပြီးတော့အမျိုးသမီးတွေကလေးတငယ်တွေဒီပေါ့နော်အဲ့ဒါကိုကာကွယ်ဖို့အတွက်ပေါ့နော်ဒီလိုချမှတ်တဲ့အခါမှာဟိုဘာကြောင့်အရေးကြီးရလို့ထင်လဲရှင်
ဘာကြောင့်ရေးကြည့်လဲဆိုရင်တော့ဟိုပြောရမယ်ဆိုရင်ဒီအခုကတိုင်းပြည်ကလုံးဝအစအပြန်စနေရတဲ့အချိန်ဖြစ်တယ်အဲ့တော့မူဝါဒတွေဥပဒေတွေကတိတ်ပြီးတော့အာမကောင်းနေဆိုတော့အခုနောင်10နှစ်ဆိုရင်ဒီလိုဖြစ်ချင်မှာဖြစ်မှာပေါ့နော်အခုချိန်မှာတော့မူဝါဒတွေဥပဒေတွေအာကောင်းကောင်းနေဒီကလေးတငယ်တွေအတွက်ပဲဖြစ်ဖြစ်အမျိုးသမီးတွေအတွက်ပဲဖြစ်ဖြစ်တိုင်းရင်းသားတွေအတွက်ပဲဖြစ်ဖြစ်အကာအကွယ်ပေးတဲ့ဥပဒေတွေကအရန်လိုအပ်နေတယ်မရှိနေဘူးမရှိနေတဲ့အတွက်ကျမတို့လွှတ်တော်တွေမှာခုနမတ်အင်ဂျင်ပြောသလိုပဲဆွေးနွေးလိုက်ပြီဆိုရင်အမျိုးသားဒီဟိုဒါကတော့ကျမဟိုအမျိုးသားရဲ့အမျိုးသမီးရဲ့ခွဲခြားပြောတာမဟုတ်ပေမဲ့သူတို့ရှုထောင့်ကအမျိုးသားရှုထောင့်ကပဲကြည့်တယ်သူတို့ဘက်ကဘာမှန်းရော့သွားမလဲသူတို့ဘက်ကအတွက်လုံခြုံမှုเนาะအပြည့်အဝသူတို့ကလိုချင်တဲ့အခါကျတော့အမျိုးသားရှုထောင့်ကနေဆွေးနွေးတယ်ဒါပေမဲ့အဲ့လိုနေရာမျိုးမှာကျမတို့အမျိုးသမီးတွေအဲ့ဒီကလေးတငယ်ကိစ္စမှာဆိုရင်အမျိုးသမီးတွေအများကြီးပဲပြန်ပြီးတော့အပြန်လန်နေဆွေးနွေးပြီးလွှတ်တော်အရန်ကိုစိတ်ဝင်စားစရာကောင်းအောင်ပေါ့နော်ကျမတို့ဆိုလည်းဘယ်လိုလုပ်ရလဲဆိုရင်အဲ့ဒီဥပဒေချမ်းကော်မတီမှာရှိတဲ့တက်ဆိုင်တဲ့တာဝန်ရှိတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုအပြင်ကနေပေါ့နော် pressure တွေပေးရတယ်ဖုန်းတွေခေါ်ပြီးတော့ဒါကတော့မရအောင်เนาะဒီလိုတော့မဖြစ်ဘူးเนาะဆိုကျမတို့အပြင်ကလည်းပံပိုးရတယ်အဲ့အတွင်းမှာရှိတဲ့အမျိုးသမီးလွှတ်တော်ကိုယ်စားရလဲပြန်ပြီးတော့စိန်ခေါ်ပြီးတော့ပေါ့เนาะတုံ့ပြန်ဆွေးနွေးရရှိအကယ်၍အမျိုးသမီးတွေကဒီချက်ပို့ပေါ်လာရင်ပို့အတန်လေးပို့ကြဲကြဲလောင်လောင်နဲ့ပြောနိုင်မယ်ပို့ပြီးတော့စွာတဲ့လူလိုတာပေါ့ကျမတို့ကဒီအချိန်မှာတော့ခက်စွာစွာလူတွေရမှာရမှာလေအေးအေးဆေးဆေးအမျိုးသမီးဖြစ်တယ်ကျမတို့ပါသွားတယ်ဒါပေမဲ့သူကရိုးရိုးပဲအေးအေးဆေးဆေးနေတဲ့လူဆိုရင်တော့မဖြစ်ဘူးဒီအချိန်မှာကျမတို့ hot shot တွေအများကြီးလိုတယ်များများပြောများများရန်စွာပြီးတော့ကျမတို့ကစွန့်ရန်စွာတယ်ဆိုတော့ကျမတို့အတွက်မဟုတ်ဘူးအားလုံးတော့တိုင်းပြည်မှာရှိတဲ့အမျိုးသမီးအမျိုးသားတွေအတွက်တကယ်တက်တက်ကြွကြွနဲ့လုံးမဲ့သူမျိုးတွေပေါ့နော်ဆိုချန်ပီယံတွေလိုနေတာပေါ့အဲ့လိုချန်ပီယံတွေများများဖြစ်ဖို့ဆိုရင်တော့ကျမတို့အသက်ငယ်တဲ့သူတွေအမျိုးသမီးတွေများများလွတ်တော်တဲ့အရောက်မှာကျမတို့အတွက်စိတ်ချရမယ်လို့ထင်တယ်
တိုင်းနာဒေတာတွေနေဆက်ဒေတာတွေအထူးသဖြင့်အခုဒီနိုင်ငံတကာအာယုဆိုင်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဒီတချို့အမျိုးသမီးတွေပေါ့နော်အဲဒီလက်ပိုင်းဆိုင်ရာကိုအတ္တမအကျင့်ခံရတဲ့ဆိုတာမျိုးတွေပေါ့နော်တကယ်ကိုစစ်ရာဇဝင်မကျူးလွန်မှုဖြစ်တယ်ဆိုတာမျိုးဆိုတော့ဒီဟာတွေနဲ့ပတ်သက်ပြီးတော့ကောဒီမက်ခင်လေးတို့အမျိုးသမီးတွေအဖွဲ့ရေးထားပေါ့ရက်တီချက်ဘယ်လိုရှိလဲရှင
်ကျွန်တော်တို့ကတော့အမျိုးသမီးတွေဖြစ်တဲ့အတွက်အမျိုးသမီးတွေအတွက်စာနာတယ်ဟိုနောက်တစ်ခါတရားမျှတမှုအတွက်ကိုကျွန်တော်တို့ကဟိုရက်တီပေးခြင်းလေအဲတော့သူဘသူနိုင်ငံရေးအခြားစစ်ကိစ္စခဏထားကျွန်တော်တို့ဒါကိုနောက်မှထားကျွန်တော်တို့လက်ရှိကြုံတွေ့နေရတဲ့အမျိုးသမီးတွေပေါ့အကြမ်းဖက်မှုတွေသူတို့နေရဲဆုံခွာပြီးတော့ပေါ့နော်အတင်းအာဓမဟိုရွှေပြောင်းခိုင်းတာတွေသူမဟုတ်လို့ရှင်နှိမ့်မနှိမ့်ဆက်တဲ့ဟာမျိုးတွေတော့ကျွန်တော်တို့ကပြင်းပြင်းထန်ထန်ရှုံချရတယ်။ဘသူပဲလှုပ်လှုပ်ပေါ့နော်။ဘယ်ဘက်ကပဲလှုပ်လှုပ်ကျွန်တော်တို့ကတော့ရှုံချရတယ်။အဲ့တော့ဒါပေမဲ့နောက်တစ်ခုကတော့ပြဿနာဘာရှိလဲဆိုတော့ကျွန်တော်တို့ဟိုပြည်တွင်းမှာနေထိုင်ရတဲ့သူတွေပေါ့နော်။သူတွေလူတွေမှာကျွန်တော်တို့ကရန်သူကအများကြီးဝိုင်းနေတာပေါ့နော်။ပြောလို့ရှင်ကျွန်တော်တို့ရဲ့အမြင်လေးကျွန်တော်တို့ရဲ့ပြောဆိုချက်တွေကိုလွတ်လပ်လပ်ပြောဆိုနိုင်မှုမှလည်းအကန့်အသတ်တွေရှိတယ်။ဘာလို့အကန့်အသတ်တွေရှိလဲဆိုရင်ကျွန်တော်တို့ဟို Facebook တို့လို social media တွေမှာပဲဖြစ်ဖြစ်တိုက်ခတ်မှုတွေပေါ့။ဆိုတော့ဟိုဒါကြောင့်ကျွန်တော်တို့အမျိုးသမီးအဖွဲ့တွေပဲဖြစ်ဖြစ်ကျွန်တော်တို့အချင်းချင်းကြားထဲမှာကျွန်တော်တို့ရဲ့ conference တွေအစည်းအဝေးတွေမှာတော့ကျွန်တော်တို့ရဲ့ရည်တည်ချက်ကိုပွန့်ပွန့်လင်းလင်းအဲပြောလို့ရတာပေါ့နော်ဒါပေမဲ့ခါဒီယန်ကြတော့ကျွန်တော်တို့ရဲ့လုံခြုံရေးအတွက်နောက်တစ်ခုကတော့အခုကဘယ်လိုပြောဖြစ်မလဲဆိုရင်ဟိုတန်းကြီးထဲမှာရှိတဲ့အခြေအနေကအရန်ကိုရှုပ်ထွေးနေတာပေါ့နော်ခုကအစွန်ရောက်တဲ့အတွေ့အကြုံအယူဆတွေရှိတယ်လို့အဲတချို့ကိစ္စတွေကြတော့လည်းနားမလည်ပဲနဲ့ဟိုဘာမှမမသိပဲနဲ့နောက်ကနေလိုက်နေရတဲ့အနေအထားမျိုးတွေရှိရတဲ့အခါကျတော့အဲ့ကြားထဲမှာကျတော့ကျမတို့ကနေရတာတော့တော်တော်လေးသတိစားပြီးနေရတယ်။ဒါပေမဲ့ကျမခိုင်ခိုင်မာပြောလို့ဒါကတော့ကျမတို့ရက်ဖက်ဖွဲ့စီအများစုအထူးသဖြင့်အမျိုးသမီးဖွဲ့ရတော့ဒီခံစားထိကြိုက်နာခြင်းခံစားရတဲ့အမျိုးသမီးတွေကလေးငယ်တွေနဲ့အတူတူရှိတယ်။သူတို့အားလုံးဘေးအန္တရာယ်ကင်းဖို့အတွက်လည်းကျမတို့ကအမြဲတမ်းဆူတောင်းနေတယ်။ Jamaru Lunghaina Dabe. Now the car, a man dia to a Diana Dam who to a Jamaru Palope Nine, Jamaru Lope Nine, Halli, Jamaru Lope Bubono, the Hole, Jamaruaro, Nierensen, and she did a metiduma near to the Kunalu Hanta, a canta clear or sheetabon.
Okay, error, Dilo Mubono, Pinabu a dying tari, a loud chimari, to the Pinu the Miripo, Nabura Dab. ပြင်းနေမှုကမျိုးစုံဖြစ်နေရပါတော့ဒါအကျံဖက်ပြင်းနေမှုတွေဒါနေဆက်မှာဖြစ်နေတယ်လို့အခုဒီမျိုးရင်းမှာလေဒီလိမ့်ပိုင်းဆိုင်ရာအကျံဖက်မှုဒါနောက်အင်ဂျင်ချံဖက်မှုအဲ့ဒါမျိုးတွေပေါ့နော်ဆိုတော့အဲ့တော့ဒီလွတ်တော်တွင်မှာရှိနေတဲ့လွတ်တော်အမှတ်ဒီအမျိုးသမီးတွေနောက်လွတ်တော်တဲ့အခုဆိုရင်
ပန်မိုးပေးနေတဲ့စေတနာဝန်ထမ်းတွေနောက်ပြီးတော့မသွန်ဆန်းသူတွေအတွက်အထူးအိုလံပစ်ရန်ပုံငွေအပွဲအတွက်ရေခဲရေချိုးပွဲနောက်ဖန်သားမြင်တဲ့ဖန်တီးထားတဲ့အနုပညာလက်ရာတွေရဲ့အကြောင်းဒီသတင်းပတ်ရဲ့တူတာဆိုလေအမေရိကန်တခွင့်အစီအစဉ်မှာကိုအောင်ကစူးစီးတင်ပြထားတာနားဆင်ပါရှင်
California Tine Tang Mai Mani Tine John and Laura Hendaro Nu Ua American Piranzu ne Mexico ne Jada Shauka Ganaya Dita Ma Tiamuin ne Zet Tejo Wen La Dure Atashi Ni Tine Ye Lu Eme Yeka Sata Puyare Gu Leilan Chata Piyare Laura Hendaro Zadiga Ro Mexico Nange Jalisco Pinega Mulit Mu Pipi Tua Lunge Le Lizet Tunica American Piranzu Gu Yola Pin Nanga Ma Pilaware နှစ်ထောင်ခုနှစ်တုန်းကတော့သူကဂျွန်ဟန်တာနဲ့တွေ့ဆုံးပြီးအဲ့ဒီနှစ်တုန်းကဆိုရင်မက္ဆီကိုဘက်ကနေဝင်ရောက်လာသူ27ရှစ်ဦးထက်မနည်းဟာနေဆက်ဖြတ်ကူးစင်မှာရေငက်ပြီးတော့တည်ဆုံးကုန်ပါတယ်အဲ့နောက်တော့ဂျွန်ဟာတောက်ရီဘူးတွေကိုဂန်နာယာထဲမှာလိုင်းလံချထားပေးပြီးတော့အဝေးကအလွယ်တကူမြင်နိုင်အောင်အလံတိုင်းလေးတွေစိုက်ထုတ်ပေးထားပါတယ်လော်ရာကတော့ပထမဆုံးသူ့ရဲ့စေတနာဝန်ထမ်
ောင်မှာတောက်ရီလိုက်ချထားပေးပါတယ်။ကိုမဲသူမရှိတော့လဲတခါတလေအရန်ပင်မမှားရယ်။ကိုရီတာတည်သွားရင်ဘယ်သူများဒီအလုပ်တွေကိုဆက်လုပ်ပါမလဲလို့ဂျောင်းကစိတ်ပူနေပေမဲ့ကိုလုံနိုင်တာကိုဆက်လုပ်သွားရုံပဲလေ။
အဲ့လိုလှည့်လည်သွားလာနေစဉ်မှာလဲနေဆက်ဖြတ်ကူးသူတွေနဲ့တွေ့ဆုံလို့ရှိပြီးစားတော့ဆရာတွေဝင်ငှပေးပါတယ်။လော်ရာဟန်တာက
You know we cannot change
the view like that တွေရဲ့နိုင်ငံတွေကအခြေအနေတွေအပြောင်းလဲဖြစ်အောင်ကိုကလုံမပေးနိုင်နိုင်မယ်သူတို့လိုအပ်မဲ့ရေလောက်တော့ကိုကပေးနိုင်ပါတယ်
။တချို့ကတော့အခုလိုဝင်ရောက်လာသူတွေအပေါ်အကူအညီပေးနေတာကိုမကြိုက်ကြပါဘူး။အရီဇိုနာပြည်နယ်ကမျိုးချစ်ပုဂ္ဂိုလ်များအဖွဲ့ကဟန်တာတို့လိုက်ချပေးထားတဲ့ရေပူးတွေကိုလည်းသူတို့တွေ့တယ်လို့ဆိုပါတယ်။ဂျနီဖာကအခုလိုပြောပါတယ
်။ Of course we don't want to see anybody die. ဒီနေရာ
မှာလူတွေတေကြချေကြတာကိုမတွေ့လို့ပါဘူး။ဒါပေမဲ့သူတို့နိုင်ငံဖက်မှာရေရှိနေရတာနဲ့ဒီကိုလာနေကြတာကို
တရားမဝင်ဝင်ရောက်လာသူတွေကိုအစအစရေစသဖြင့်ပေးကမ်းတာကြောင့်အဲ့လိုကူညီသူတွေကိုရာဇဝတ်မှုနဲ့ဖမ်းဆီးခွင့်မရှိပေမဲ့ထိသိမ်းခံဘူးသူတွေလည်းရှိပါတယ်။ဒါပေမဲ့လက်မလျှော့တဲ့ဂျွန်က ਨੇ ਜਾ ਦਿਸ਼ਾਉ ਯੇ ਪੇ ਨੀ ਦੇ ਸੇ ਮਿਆਂ ਗੋ ਪੇ ਰੇ ਨੇ ਕਿੰਗ ਕਿੰਗ ਨੇ ਫੈਕ ਕੂ ਨੈ ਆਂ ਸੀਜ਼ਨ ਪੇ ਬੋ ਚੰਜੀ ਨੀ ਬਾਰੇ ਐਰੀ ਸੇ ਮਿਆਂ ਸਾਟੇਨ ਤੋਂ ਬਿਊ ਕੇ ਦੇ ਨੇ 90 ਕਾਲਾ ਦਿਸ਼ਾਉ ਮਾ ਨੇ ਜ਼ੱਕ ਕਾ ਨੀ ਫੈਕ ਕੂ ਤੂ 900 ਠੇ ਮਨੇ ਤੀ ਸੋਂ ਗੇ ਰਾ ਵਾ ਦਾ ਜਾਂ ਸੇ ਮਿਆਂ ਦਿਸ਼ਾਉ ਮੀਟਰ 400 ਅਕਵਾ ਵੇ ਡਾਈ ਮਾ ਫੈਕ ਕੂ ਲੋ ਲੁਏ ਆਂ ਚੋ ਰੇ ਲਾਈ ਪੀ ਰੋ ਤੇ ਦੰ ਪੇ ਠਾ ਨਾਈ ਮੋ ਤੂ ਗਾ ਸੇ ਕੂ ਠਾ ਬਾਰੇ
Don't get us wrong, we're not for illegal crossing.
ပြောင်းမဝင်ထွက်ကြဝင်ရောက်တာကိုအားပြီးတာမဟုတ်ပါဘူး။လူတွေရေမနစ်အောင်တော့ခုလိုလုပ်မှာ။ကိုနေတဲ့ပတ်ဝန်းကျင်အတွက်အသိစိတ်နဲ့တာဝန်ယူလုပ်ပြရမှာ
။ဂျွန်ဟာနေဆက်ဖြတ်ကျဝင်ရောက်သူတွေကိုလက်မခံခြင်းနဲ့သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူဖြစ်ပေမဲ့လည်းသူ့မျက်စိရှိမောက်မှာအတိဒုက္ခရောက်သူတွေကိုစာနာပြီးအခုလိုကူညီဆောင်ရွက်ပေးနေတာပါခင်ဗျာ။ရေခဲတမျှအေးစက်နေတဲ့ရေတဲ့ခုံစင်းမှုကတော့အလုံးအတွက်တိတ်မလွယ်ကူပေမဲ့တချို့ကတော့ပျော်လဲပျော်ရလူမှုတိုင်းဝိုင်းအတွက်အကျိုးပြုရလဲရောက်တာကြောင့်ကြိတ်နှင်သက်ကြပါရယ်မတန်ဆွမ်းနေအတွက်ဖွဲ့စည်းထားတဲ့အားကစားအသင်းတွေကိုပံ့ပိုးပေးဖို့မေရီလန်းအထူးအိုလံပစ်ရန်ကုန်ငွေပွဲမှာရေဆင်းချိုးကြတာပါဆန်နီပွိုင်ကန်ဂျီမှာရေခဲလူတမျှအေးနေတဲ့ရေတဲ့မေရီလန်းပြည်နယ်အန်နာပိုလစ်မြို့ကန်တချို့ဟာရေဆင်းချိုးကြတာပါတချို့ကလည်းအမျိုးသမီးရေကူးဝတ်စုံတွေဝတ်ပြီးရေထဲဆင်းပါတယ
် We said if we're going to do this we need to make sure
that Bobaya Big Me Obanga Hula Scott will be seen ချူကြမယ်ဆိုရင်ဘာကြောင့်ကုလို့ဝတ်ကြတာလဲဆိုတာကိုတခြားသူတွေသိဖို့လိုပါတယ
်တုံးရကြချင်းပါတဲ့ကမ္ဘာအကြီးဆုံးရေခဲရေချိုးပွဲမှာလူပေါင်း 12,000 လောက်ပါဝင်ခဲ့ကြပါတယ်တချို့က Maryland Football အသင်းဖြစ်တဲ့ Baltimore Ravens ကိုထောက်ခံတဲ့အလံငယ်လေးတွေကိုဂိုင်းပြီး5 degree celsius တာရှိတဲ့အလွန်အေးတဲ့ရေထဲအပြေးလွှာရေဆင်းချိုးပါတယ် Robert Haring က
The air is cold but it's nothing compared to the water
နေတိုက်တာအေးပေမဲ့ရေလောက်တော့မအေးပါဘူးရေထဲကိုဒိုင်ဗင်ထိုးဆင်းလိုက်တဲ့ဆိုရင်လည်းဒီကုလုံးကျင်တက်သွားတာပါ
ကမ္ဘာတဝန်းနိုင်ငံပေါင်း195နိုင်ငံမှာအထူးအိုလံပစ်ပြိုင်ပွဲကျင်းပပြီးမတန်ဆွမ်းတွေသူတို့နှစ်သက်ရာအကစားတွေမှာပါဝင်နိုင်ဖို့ရန်မုံငွေရှာဖွေနေတာပါမေရီလန်းပြည်နယ်ကအထူးအိုလံပစ်ပြိုင်ပွဲဥက္ကဋ္ဌ Jim Schumacher က
The oldest athlete here in Maryland is 85 years old.
Maryland man ire at the jison agaza dama ga at 85 na ne ba. Diga klei ri ga ro at 7 ni yue ga ga pen mwe ri ma ba ga da chi chi. Tacho so yin po khat de gaza bwe ri ma ro pa nain ja ba de. Agaza dama ri twe a ye ji song ga ro thuru yi man tha de lu aw myin ja bu ba.
Tacho ga le mi ta su win ni go ba kho la ba de. Justin Spidell ga
I'm a little crazy but you know it's
the meba kho la lai ba de. Athu Olympic pwe go pan po pe jin ni kho la da ba. Swe myo ri de ma le athu Olympic pyan pwe win du ri shi ye so ro ကူညီနိုင်လောက်လာကူတာပ
ါရေထဲကိုအလှည့်နဲ့ဆင်းကြပါတယ်တချို့ကတော့အခုလိုရေလာချိုးတာပထမဆုံးအကြိမ်ဖြစ်ပြီးတော့တချို့ကတော့၄ကြိမ်လောက်ရှိပါပြီမာရစ်စာပါတိုက
အရင်စိုက်ပါတယ်မိသားစုအစဉ်လာလို့တောင်ဖြစ်နေပါပြီကျမကအထူးအိုလံပစ်ပြန်ပွဲအတွက်အင်တိုက်အားတိုက်ကူညီပံ့ပိုးနေတဲ့သူဖြစ်တယ်လို့ဒီကိုလာကြတဲ့သူတွေအပေါ်လဲကျေးဇူးတင်ကြောင်းပြသတာပါ
အထူးအိုလံပစ်ပြိုင်ပွဲတွေဟာမတန်ဆန်းနေတဲ့ဘဝအတွက်အတော်လေးအထောက်အကူဖြစ်ပါတယ်ပြိုင်ပွဲဝင်ခရစ်စတုန်းက
Didn't do special Olympics I didn't have anybody
အထူးအိုလံပစ်ပြိုင်ပွဲမဝင်ခင်တုန်းကဆိုရင်ဘယ်သူနဲ့မှမတွေ့ရပါဘူးတကယ်ချင်း3-4ယောက်ပဲရှိရပါဒါပေမဲ့အခုတော့တကယ်ချင်းနဲ့အများကြီးရလာပြီးအလွန်ပျော်ဖို့ကောင်းပါတယ
်ဒီနေ့မေရီလန်းအထူးအိုလံပစ်ပြိုင်ပွဲအတွက်ရန်ကုန်ငွေ3万ကျော်ရရှိခဲ့ပြီးဒီငွေတွေနဲ့မတန်ဆန်းနေတဲ့ဘဝကိုပိုမြင့်တင်ပေးသွားနိုင်မှာပါခင်ဗျာတုတ်ဇင်စကီယာဖန်သားမြင့်ကိုအသုံးပြုပြီးတော့အယောင်တောက်ပတဲ့ဖန်အိုးတွေကိုရက်လုပ်သူပါသူဟာအိုးလို့ရမှာအဓိကကျတဲ့ဖန်သားမြင့်ဖြစ်လာအောင်ဖန်တီးရမှာလဲအပူပေးတဲ့ဆက်ကိုပူအောင်တည်ထွင်ခဲ့ပါတယ်သူ့ရဲ့အမှုပညာလက်ရာတွေကိုတော့သူချစ်တဲ့ငှက်တွေရဲ့အယောင်ကိုအခြေခံပြီးတော့ဖန်တီးတာပါအထူးသဖြင့်တော့မျိုးရုံးပြောက်ွယ်တော့မဲ့ငှက်မျိုးတွေကိုသူကအဓိကမိမုံထုတ်ပြခြင်းတော့ပါငယ်စဉ်ကကြီးပင်းခဲ့တဲ့မက်ဆာချူးဆက်ပြည်နယ်ကိုပြန်လည်ပတ်ပြီးမှငှက်မျိုးတွေရဲ့အယောင်ကောက်ကြောင်းပုံစံတွေကိုသူကအထူးစိတ်ဝင်စားခဲ့တာပါ
grew up in an incredibly beautiful natural
တဘာဝနဲ့ပိုထီးတွေ့နိုင်တဲ့နေရာမှာကြီးပြင်းခဲ့တာကြောင့်ညမျိုးစုံကိုတွေ့ဖူးပါတယ်စိတ်မကောင်းစရာကတော့တချို့တွေမျိုးတုံးပျောက်ွယ်ကုန်တာပ
ါဒီဆယ်စုနှစ်တွေအတွင်းမြောက်အမေရိကကငှက်ကောင်ကြီး၄ပုံတပုံကျော်ခန့်ထိကြာဆင်းသွားတာကိုသိလဲရချိန်မှာတော့သိအံ့ဩသွားခဲ့တယ်လို့ဇင်စကီကဆိုပါတယ်တဘာဝဘေးအန္တရာယ်အမျိုးမျိုးကြောင့်ငှက်ကောင်ကြီးတန်း3,000လောက်ဟာလဲယောင်းနေသွားတာပါဒါပြင်သူမှတ်မိတဲ့ငှက်မျိုးစားတွေအကြောင်းလေ့လာရမှာလဲ90ရာခိုင်နှုန်းထက်မနည်းဟာ NA ကြောက်နိုင်တဲ့ငှက်မျိုးအစားရှင်းထဲမှာပါတယ်လို့ဆိုပါတယ်အဲ့ဒီနောက်တော့ငှက်မွေးတွေလိုအယောင်ရောဆက်ဖို့ဖန်သားမြင်တွေဖန်တီးပေးတဲ့ဆက်ကိုပြုလုပ်ခဲ့ပါတယ်ဖန်ချောင်းတွေကိုအပူပေးဆွဲဆန့်ပြီးတော့ညီညီညာညာအမြင်လေးတွေဖြစ်လာအောင်အေးခံလိုက်ရတာပါ
A lot of the color variations do have
ရောင်စုံဖန်သားမြင်တွေကိုရောဆက်လိုက်တဲ့အခါမှာတော့အယောင်စန်းတွေရပါတယ်အယောင်စုံကိုအသေးစိတ်ကြကြပေါင်းဆက်လိုက်မယ်ဆိုရင်တော့စုတ်တန်တဲ့ပကြီးရေးတယ်လို့ဖြစ်သွားပါတယ်
ညတွေရဲ့ပုံစံကိုသေချာလေ့လာပြီးမှအယောင်တွေကိုရွေးသားလို့လဲဇင်စကီကပြောပါတယ်။တခါတလေအိုးရဲ့ရမှာတော့တစ်ဖက်ကိုအယောင်စုံတွေ၃တစ်ဖက်ကိုပြောင်းသုံးတယ်လို့ဆိုပါတယ်။အဲ့နောက်တော့ပုံစံကွက်တဲ့ကိုဖန်သားမြင်နေထက်ပြီးတော့အပူပေးမီးဖောရတာပါ။
So what it becomes is thousands and thousands.
အဲ့ဒီနောက်ထောင်နဲ့ချီတဲ့ရောင်စုံအကွက်ဆန်းတွေပေါ်လာပြီးရောင်ပြန်ဟပ်ရင်အရန်ကိုကြည့်လို့ကောင်းသွားပါတယ်
။သူရဲလုတဲ့အလှဆင်အိုးတွေကိုတော့ကဘာတလွားကပြတိုက်တွေပြပွဲတွေမှာပြတ်တာပါတယ်။အခုလိုကိုဝါသနာပါရာကိုလှုပ်ခွင့်ရတဲ့အတွက်လဲဝမ်တာကြောင့်ဇင်စကီကပြောရတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့တုဒ္ဒဆုံလေးအမေရိကန်တခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာကိုတင်ဆက်ပေးခြင်းပါတယ်ရှင်
ကဘာတလောမှာလေးလူငင်းငဲမှုကြောင့်တေဆွမ်းဝသူကနှစ်ဆန်တန်းနဲ့ချီပြီးရှိနေတဲ့အတွက်လေးလူငင်းငဲမှုပြဿနာကိုအရေးတကြီးဖြေရှင်းချဖို့ကုလသမဂ္ဂက2019ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အတွက်ဆောင်ပုတ်သတ်မှတ်ပြီးသတိပေးနေချိန်မှာမြန်မာနိုင်ငံအတွက်လေးလူငင်းငဲမှုလျှော့ချဖို့ဘယ်လိုလုပ်နိုင်လဲဆိုတာကိုဒီကဘာမှာပြောပြပေးခြင်းဥပြင်း6ပေရာရေကြီးမြေပြူရာနဲ့မုန်တိုင်းတွေမကြခဏတိုက်ခတ်ပြီးပြင်းထန်တဲ့ရာသီဥတုပြောင်းလဲမှုတန်ကိုဆူဆူဝါဝါခံနေရတဲ့နိုင်ငံတနိုင်ငံဖြစ်တဲ့မြန်မာနိုင်ငံအတွက်ပတ်ဝန်းကျင်ဆိုင်ရာစီမံခန့်ခွဲမှုနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာမဟာဗျူဟာမူဝါဒတဲ့နှစ်ခုကိုဇူလ5ရက်နေ့မှာကြာရောက်တဲ့2019ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အထိမ်းအမှတ်ဖြစ်တဲ့မြန်မာအစိုးရကမိချက်ပေးခဲ့ပြီးတော့ရေရှည်အတွက်ပတ်ဝန်းကျင်ကောင်းရစေဖို့လေးလူညဉ့်ဉန်းမှုကိုတိုက်ဖြတ်သွားမယ်လို့ကြေပေးကြတာပါဟုတ်ပါတယ်လေးလူညဉ့်ဉန်းမှုတွေရောပါအောင်လုပ်တာဟာကဘာကြီးပုံလေးမှုနဲ့ရာသီဥတုပြောင်းလဲမှုကိုဖြစ်စေတဲ့ဓာတ်ငွေတွေရောပါရေးမှာအဓိကအထောက်အကူဖြစ်စေပါတယ်ဒါကြောင့်မြန်မာနိုင်ငံအတွက်လေးလူညဉ့်ဉန်းမှုကိုအရင်ဆုံးဖြေရှင်းဖို့လိုတယ်လို့သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ်
မြန်မာနိုင်ငံအတွက်လေးတူညီညွတ်မှုကိုမဖြစ်အောင်ဆိုရင်ပထမအချက်ကတော့ Facebook ဆောင်ရည်လုပ်ငန်းတွေမှာကားတွေနဲ့ပတ်သက်ပြီးတော့လမ်းမပေါ်မှာနည်းတစ်ထည့်နည်းသွားအောင်ဘယ်လိုလုပ်မလဲ။ဒါမှမဟုတ်ရှိတဲ့ကားတွေကလည်းအရေးသေးကောင်းအောင်ဘယ်လိုလုပ်မလဲဆိုတာကြည့်ရမယ်။အဲ့တော့ကားတွေကိုနှစ်တိုင်းနှစ်တိုင်းဆက်စည်းတဲ့အခါမှာတိတိကျကျသူတို့ကလေးတူညီညွတ်စီအခွင့်အရေးတွေကိုမြို့ပိုက်ကနေဘယ်လောက်ထွက်နေတယ်လဲ။အဲ့တော့တိတိကျကျစစ်တလားနော်။အဲ့ဒါတော့ပုံလို့ရဲ။နောက်တစ်ချက်ကလူများသုံးတဲ့စနစ်ပေါ့နော်ဘတ်စကားရောတင်မောရောမြေချာရောလင်းနေတော့အဲ့ဒါတွေကိုကောင်းမွန်တဲ့စနစ်တွေထူထောင်ပေးခြင်းအပြင်ကားတကားစနစ်တကားချင်းသူတို့တွားကြမလို့ပဲနဲ့သူအများတကားထဲမှာတွားခြင်းအပြင်ပေါ့နော်လုပ်ဖို့နောက်ပြီးတွားတဲ့ account ကို short ချဖို့ CBN store တော့ကောင်းမြို့တော်ဝင်ချစ်တော်တော့ကောင်းတိုင်းအင်းနေတော့ကောင်းကလမ်းပေါ်မှာကားနေတော့အောင်ပေါ့နော်နောက်ပြီးလူတွေချော့ချော့မုံမေတွားနေအောင်လုပ်ပေးခြင်းအပြင်အဲ့ဒါတွေကိုလုပ်တယ်လေ
တဲယူပို့ဆောင်ရဟာရုပ်ကျွမ်းလောင်စာတွေကိုတုံးရတဲ့အတွက်လေးလူညဉ့်ဉန်းမှုကိုအဓိကဖြစ်စေတာပါဒါအပြင်ရှိပြီးသားလောင်စာတုံးဆွဲမှုကြီးမားတဲ့ကဏ္ဍတွေကိုဆန်းစစ်ပြီးရှော့ချဖို့နဲ့အသက်လုံးမဲ့စီမံကိန်းတွေကိုစီစစ်ဖို့လိုအပ်ပါတယ
်ပမာပြမှာရှိတဲ့ကြီးမားသောလေးလူညဉ့်ဉန်းမှုဖြစ်စေတော့အရင်းအမြစ်များကိုကြံကြည့်တဲ့ရှင်ရင်းစွဲတွေပေါ့နော်ကြည့်ပြီးသူတို့မှာအရေးကြီးတွေကိုရှော့ချဖို့ပါတီချိုးတဲ့စနစ်ကိုတက်လို့ရမလဲတက်လို့ရမယ်ဆိုရင်တက်တယ်နဲ့အထူးသဖြင့်ဒီအမှုံမွားတွေရှော့ချဖို့ဒီဓာတ်ငွေတွေနေတူတဲ့ရောက်တဲ့ဟာကိုရှော့ချဖို့အဲ့ဒါလုပ်တယ်နဲ့နောက်ပြီးတော့လည်းရှေ့တိုးပြီးလုပ်မယ် project တွေအစီအလုံးတွေထောက်ရရရှိနေအဲ့လိုဆိုလို့ရှိရင်တဘာမပဝင်ချင်းထင်းသိမ်းဆော့ရှော့ဖို့တက်ရောက်မှုပါလေရှိတယ်ဆိုရယ် sensitive အစီအခံစာတွေလောက်တာတော့ရှိရတိုးတော့လည်းဘာတွေဘာတွေလောက်ပါမယ်ဆိုရတာလည်းဟာစာရွက်ပေါ်မှာမဟုတ်ကမဲ့တကယ်တည်းတိတိယောရောက်ဖြစ်စေတဲ့စနစ်တစ်ခုရှိဖို့လိုတယ်ပုံမှန်ပြမှာအဲ့ဒါအရေးကြီးတယ
်မင်းလောင်ကျွမ်းမှုကလည်းလေးလူညဉ့်ဉန်းစီမှုကိုရှော့ချဖို့ကလည်းအရေးကြီးပါတယ
်မင်းဒီအန်ရည်လေးကိုရှော့ချရမယ်ပေါ့လို့ဆိုမင်းလောင်လို့ရှိရင်နေထဲမှာညဉ့်ဉန်းစီအရာတွေအများကြီးရောက်တယ်ဘုံကအစအဲ့တော့လူလုံးတဲ့ဟာတွေရှိတဲ့ဟာရှိတယ်အဲ့လူလုံးတဲ့ဟာတွေဆိုရင်ရှော့နိုင်အောင်ရှော့ပေးရမယ်ဥပမာအမိုက်ပြစ်တာအစအမိုက်သိမ်းစေဖို့နောက်ပြီးတော့နေအိမ်ကြီးမှာလည်းကုလဲနေတတိထားရမယ်ရက်ခွက်တွေမှာလည်းမီးတွေပါလေမလောက်အောင်ဘယ်လိုလုပ်မလဲအဲ့ဒါလုပ်ရမယ်အဲ့တော့မီးနဲ့တစ်ဆက်ထဲမှာလည်းဖန်လုံးဓာတ်ငွေတွေရှော့ချဖို့အဓိကပဲ CO2 ပေါ့နော်ကာဗွန်ဒိုင်အောက်ဆိုက်ရှော့ချဖို့ဆိုလို့ရှိရင်စစ်ပင်ကြီးများများလိုတယ်
တပင်တွေဟာတိတ်ကိုအေးပါတဲ့အတွက်တပင်တွေတိုးလာအောင်ကြိုးစားနိုင်တဲ့အချက်၃ချက်ရှိတယ်လို့ပြောပါတယ်
။ဗမာပြည်မှာတပင်တွေအေးအတွက်ညော့သွားတာကသိခိုးထုတ်တာလည်းအများကြီးပါတယ်။အဲ့တော့သိခိုးထုတ်တဲ့ဟာတွေနိုင်နိုင်နဲ့ပိတ်နိုင်ရမယ်ဒါတစ်ခု။နောက်တစ်ခုကရှင်ရဲဆဲတပင်တွေကိုဟိုရှိနေတဲ့လမ်းအနေမှာလမ်းဖောက်တာဖြစ်ဖြစ်တရားဖောက်တာဖြစ်ဖြစ်အဆောက်အဦဆောက်တာပဲဖြစ်ဖြစ်မလို့အဖင်းနဲ့ခုတ်ချပစ်တာလည်းမလုပ်သင့်ဘူး။နောက်တစ်ခုကစစ်တင်တွေကဟိုလေလူတိုင်းကပို့ပြီးတော့စိုက်တယ်နဲ့စိုက်တဲ့အခါမှာလည်းဒီလိုရက်ွက်တစ်ခုချင်းအနေနဲ့ကိုစိုက်ချင်တယ်စိုက်တာမျိုးမဟုတ်ဘဲနဲ့အစိုးရနဲ့ပူးပေါင်းပြီးဘယ်နေရာမျိုးကတော့စိုက်တယ်နဲ့ဘယ်နေရာမျိုးကမစိုက်တယ်လဲဆိုတာမျိုးလေအမျိုးအစားအစားနေရာအစားတတ်မှတ်ပြီးစနစ်တကျလေးလုပ်တင်တယ်လည်းမဟုတ်ဆိုပြန်ခုတ်နေရတယ်နော်နေစိုက်တာမဟုတ်လို့ရှိရင်အဲ့လိုမျိုးလုပ်တင်တယ်ဘာကြောင့်လုပ်တင်တယ်လဲဆိုတော့ကာဗွန်ဒိုင်အောက်ဆိုက်ကိုသူကစုပ်နိုင်တယ်တပင်တင်ကတစ်နှစ်မှာဆိုလို့ရှိရင်သူက48ပေါင်ဆုတ်ကာဗွန်ဒိုင်အောက်ဆိုက်ကိုအဲ့တော့နှစ်48ရပင်ဆိုလို့ရှိရင်ကာဗွန်ဒိုင်အောက်ဆိုက်တန်တော့ဆုတ်မယ်နော်အဲ့တော့တပင်ရဲ့ကဏ္ဍကအမတန်အရေးပါတယ်နောက်ပြီးတပင်ရှိခြင်းအပြင်လည်းအမြေစီလာပြုံးတိချင်းကိုကာဝယ်တယ်အဲ့တော့မြေစီလာပြုံးမယ်ဆိုလို့ရှိရင်အမိုက်တည်းဖုံနေလဲလွင့်တာပေါ့နော်နောက်ပြီးတော့မြေစီလာမပြုံးတဲ့တကြောင်မြေကြီးထဲမှာနေတဲ့ပုံမှန်အသေးကောင်အသေးလေးတွေကိုလည်းနေထိုင်ဖို့သူတို့တနည်းအားဖြင့်လုပ်ပေးတယ်လို့ဖြစ်တယ်။အဲ့တော့တပည့်တွေကန္တာကအရေးကြီးတယ်
။နောက်အရေးပါတဲ့အချက်တစ်ခုကညဉ့်ညံပစ္စည်းတွေဆန့်ထုတ်နိုင်တဲ့ဆက်ယုံအလုပ်ယုံတွေလုပ်ကင်ခွင့် permit ကိုစနစ်တကျတတ်မှတ်ပေးဖို့ဖြစ်ပါတယ်
။ရှင်ရင်းဆက်ဆက်အလုပ်ယုံတွေကတခါဆောက်လုပ်ခွင့်ပြီးလို့ရှိရင်သူတို့ကိုလည်းပတ်ပစ်ခံမှာသူတို့ကိုရက်အောင်လုပ်ဖို့ဥပဒေနဲ့လိုက်နာဖို့လုပ်ဖို့အမတန်ခက်နေတယ်။အဲ့တော့ဆိုတော့သူတို့အတွက်လေထုညဉ့်ဉဏ်မှုနဲ့ပတ်သက်ပြီးတော့ permit အစမြစ်တစ်ခုကိုခိုင်ခိုင်မာမာတိစောက်ဖို့လုပ်တယ်။အဲ့စနစ်အောင်မှာသူတို့ကိုလေထုညဉ့်ဉဏ်မှုနဲ့ဆိုင်တဲ့သက်သက်နော် permit တစ်ခုပေးတယ်။အဲ့ permit မှာပေါ်ပြထားတဲ့အခြေအနေလေးတွေတိုင်းသူတို့မလဲပတ်ဖို့ဆိုရင်သူတို့ကိုရပ်ပစ်နိုင်ဖို့ဒါမှမဟုတ်ရှိသတိပေးပတ်နိုင်ဖို့နောက်သူတို့ကိုအဲ့ permit တန်းကိုလည်းကန့်တပ်ပြီးတော့ဒီမှာ5နှစ်တန်းလို့ထားလို့ရှိရင်ဒီတန်းအတွက်မှာသူတို့မလိုက်နိုင်ဘူးဆိုရင်သူတို့ကဆက်လက်လည်းပတ်လို့ရမှာမဟုတ်ဘူးဆိုရက်ပြန်လည်းပြီးချင်းချုံနိုင်တဲ့အာဏာရှိတဲ့ permit စနစ်တစ်ခုကိုတည်ထွင်ထားတယ်ဒါမှပဲသူတို့ကစနစ်တကျနိုင်တာမယ်နောက်ပြီးတော့လေဒုကလည်းဘလောက်ဆိုးတယ်လဲဆိုတာသိဖို့ဆိုရင်တိုင်းနာမှုတွေလိုတယ်အဲတိုင်းနာမှုတွေအတွက်လိုအပ်တဲ့ပံ့ပိုးမှုတွေပေးတယ်အဲ့လိုလုပ်တဲ့အခါမှာလေလူတွေတဲကနော်ကိုယ့်ဘောက်ကိုဟိုစေတနာနဲ့လှပပေးမဲ့လူတွေကိုလည်းအများကြီးတုံ့လို့ဆိုတယ်ပညာရေးတွေလည်းအများကြီးလုပ်ဖို့လုပ်ပါတယ်
သဘောဝန်ကျင် engineer ဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ဒီသတင်းပတ်သက်သိပ္ပံရဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။ဒေါက်ခင်မျိုးတက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံရဲ့ဉာဏ်ပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။ဒီအစီအစဉ်ကိုအပတ်စဉ်အခုလိုတောက်ကြညတိုင်းမှာတင်ဆက်ပေးနေပြီးတော့မနေ့ပြန်စနေမနေ့ခင်းနေ့မှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ် 012-382-999 လေးကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voenews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။ဒီစနေ့အဆုံးမတက်ခင်မှာမဆုမြတ်မောနောက်ဆုံးရသတင်းချင်းချုပ်တစ်လှည့်ပြောပြပေးပါရှင်
။ American ပြည်တော်စုမှာ COVID-19 ရောဂါပြန့်နှံ့ဖြစ်ပွားမှုတိုက်ဖျက်ရေးအရေးပေါ်အသုံးစိတ်ဒေါ်လာ 8.3 ဘီလီယံသုံးစွဲမဲ့ဥပဒေကြောင့်ဒေါ်မရဒေါ်နယ်ထရန့်မကြာခင်တုန်းကပဲလက်မှတ်ထိုးပြထားလိုက်ပါတယ်။ COVID-19 ရောဂါဆက်ဆီးတဲ့ပစ္စည်းတွေအလုံးအလောက်မရှိတာကြောင့်အစိုးရဘော်ဝေဖန်မှုတွေရှိနေချိန်မှာစံတက်ပစ္စည်းအဆုံတန်းအခုသတင်းပတ်ထည့်ရဖို့မျှော်လင့်နေလို့ကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးကပြောကြားခဲ့ပါတယ်။American ပြည်ထောင်စုမှာလောလောဆယ်အထိပိုးကူးနေတဲ့သူက200ကျော်ရှိနေပြီးတော့သေဆုံးသူ12ယောက်ရှိပါတယ်။ Maryland, California, Florida နဲ့ Hawaii ပြည်နယ်တွေမှာပိုးကူးဆက်မှုကြောင့်အရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။ကမ္ဘာတဝန်းမှာတော့ COVID-19 ရောဂါဖြစ်နေသူအခုချိန်ထိ 98,900 ကျော်ရှိပြီးတော့သေဆုံးသူ 3,400 နီးပါးရှိပါတယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာတော့ဒီအကြီးတန်းနိုင်ငံရေးသမားတွေတက်ရောက်တဲ့အခမ်းအနားတစ်ခုမှာတနက်သမားတစ်ယောက်ကဝင်ရောက်ပစ်ခတ်လို့28ယောက်ချက်မနည်းတေဆုံးပြီးတော့55ယောက်ထိခိုက်ဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံသားဆက်တံမှုတွေကိုတင်ဆောင်လာတဲ့ဆေးရဟယင်တစ်စင်းရှမ်းပြည်နယ်မြောက်ပိုင်းမှာပြတ်ကျခဲ့လို့ရဟယင်အဖွဲ့ဝင်တချို့ဒဏ်ရာရသွားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မြို့နယ်ကောင်းခါချေးရွာကနေလာရှောမြို့ကိုသွားမဲ့ဆေးရဟယင်တစ်စင်းပြန်တက်ပြီးတော့မီတာ30လောက်အရောက်မှာပြတ်ကျပြီးရဟယင်အဖွဲ့ဝင်တချို့ဒဏ်ရာရသွားတာပါ။ကောင်းခါချေးရွာအနီးမှာဒီတက်မတော်ကမကြခင်တုန်းကဖမ်းမိထားတဲ့မူရစ်ဆေးတွေနဲ့မူရစ်ဆေးချက်တဲ့နေရာတွေကိုသတင်းတောက်တွေနဲ့နိုင်ငံခြားစစ်တပ်မှုတွေကိုခေါ်ပြပြီးအပြက်မှာအခုလိုရဟယင်ပြတ်ကျတာပါ။ American စစ်တပ်မှုအပါအဝင်နိုင်ငံခြားစစ်တပ်မှုတွေလိုက်ပါတော့
ဲ့ရဟယင်ပြတ်ကျခဲ့တာဖြစ်ပြီးတော့နိုင်ငံသားစစ်တပ်မှုတချို့အနည်းငယ်ဒဏ်ရာရခဲ့တယ်လို့ရဟယင်မှုနဲ့ရဟယင်ဝင်တဲ့စုစုပေါင်း၃ယောက်လည်းဒဏ်ရာရသွားခဲ့ကြပါတယ်ရှင်။နောက်ဆုံးရသတင်းချင်းတို့ကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမခင်ဖြူထွေးဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Aiden Udubu ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့စနေမနေ့ခင်းမှာထုတ်လင်းပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.